to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဖေဖော်ဝါရီလ17ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။ကမ္ဘာတဝန်းမှာ IS စစ်သွေးကြွအဖွဲ့ရရှိနေဆဲဖြစ်တယ်လို့အမေရိကန်ယာယီကာကွယ်ရေးဝန်ကြီးကပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံရွေးကောက်ပွဲမှာဝန်ကြီးချုပ်အရွေးခံမှုစီရင်ပေးထားတဲ့ထိုင်းတော်ဝင်မင်းသမီးကိုထိုင်းရွေးပောက်ကောက်ပွဲကော်မရှင်ကသတ်မှတ်ချက်နဲ့မညီလို့ပယ်ချလိုက်ပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တနင်္လာညအတွက်သောတာရှင်နေနားဆင်ရမယ်ထိတ်တဲရောက်သတင်းလွှာတွေကတော့မြမတက်မတော်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အေအေတို့အကြမှာတော့မနေ့တုန်းကရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကြောက်တော်မြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ
်မနေ့ကတော့တိုက်ပွဲဖြစ်တာကနှစ်ရောင်ဖြစ်တယ်ကနော်ဇော်ရီလ4ရက်နေ့မနေ့ရှင်းမာရီရှင်းမင်းအရှင်မာနော်ဒီ
အေအေရခိုင်လက်နက်ကိုင်အဖွဲ့ရဲ့ပြောခွင့်ရပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ကြရပြည်နယ်လွိုက်ကော်မြို့မှာဗိုလ်ချုပ်ကျေးရွတ်ထားရှိတာကိုဖမ်းဆီးကန့်ကွက်ရင်းနဲ့ဖမ်းခံထားရတဲ့ကရင်နီလူငယ်တွေအများဆုံးလွှတ်ပေးဖို့နောက်ကရပြည်နယ်ဝန်ကြီးချုပ်ယာရုကနှုတ်ထွက်ပေးဖို့တောင်းဆိုကြတဲ့အကြောင်းကချင်ပြည်နယ်ဖားကန့်မြို့နယ်ထဲမှာတော့ရုတ်တရက်ကြောက်ကဘာပြိုကျတာကြောင့်ကြောက်တူးသမား6ဦးသေဆုံးသွားပါတယ်။အီရတ်နိုင်ငံရဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ Isaac Islamic စစ်သွေးကြွရဲ့နောက်ဆုံးခြေကုပ်စခန်းတွေကိုအမြင့်ပြတ်တိုက်ခိုက်ဖို့အမေရိကန်ကကြောထောက်နောက်ခံပေးထားတဲ့စီးရီးယားတပ်ဖွဲ့တွေဒီကနေ့ထိုးစစ်စတင်လိုက်ပြီးဆိုတဲ့သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။ကမ္ဘာတဝန်းမှာ IS စစ်သွေးကြွအဖွဲ့တွေရှိနေဆဲဖြစ်ပြီးတော့ American ယာယီဖြစ်တယ်လို့ဒီကအမေရိကန်ကာကွယ်ရေးဝန်ကြီး Pat Shanahan ကပြောကြားလိုက်ပါတယ်။ Syria နိုင်ငံအရှေ့ပိုင်းက IS တို့သိမ်းပိုက်ထားတဲ့ထဲကနောက်ဆုံးကျန်တဲ့နေရာတွေကနေတိုက်ထုတ်နိုင်ဖို့ American ထောက်ခံတဲ့ဒီလက်နက်ကိုင်အဖွဲ့တွေရဲ့ကြိုးပမ်းမှုကလည်းတိတိတသာတိုးတက်မှုတွေရှိတယ်လို့ယာယီဝန်ကြီး Shanahan ကဒီ Afghanistan နိုင်ငံကိုအသွာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။သိမ်းပိုက်ထားတဲ့နေရာတွေမှာလက်ကျန်ရှိနေသေးတဲ့ IS တွေနဲ့လျှို့ဝှက်လှုပ်ရှားနေတဲ့ IS တွေရဲ့စွမ်းရည်ကတော့ကွဲပြားတယ်လို့လည်းယာယီဝန်ကြီးကပြောပါတယ်။အမေရိကန်တပ်တွေရုတ်သိမ်းပြီးနောက်ပိုင်းလုံခြုံရေးဆိုင်ရာစစ်ဆင်ရေးကိစ္စနဲ့ထောက်ပံ့ရေးကိစ္စတွေကိုနေတိုးမဟာမိတ်တွေနဲ့ဒီသတင်းပတ်ထဲမှာဆွေးနွေးဖို့ရှိတယ်လို့သူကပြောပါတယ်။ Syria ကနေအမေရိကန်တပ်တွေရုတ်သိမ်းပြီးနောက်ပိုင်းကျရင်လည်း IS တွေကိုခြေမုံးတဲ့အာထောက်မှုတွေကိုအမေရိကန်ကလှစ်လျူရှုထားမှာမဟုတ်ဘူးဆိုတာကိုအမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကပြီးခဲ့တဲ့သတင်းပတ်ကမဟာမိတ်နိုင်ငံတွေကိုအာမခံခဲ့ပါတယ်။
အမေရိကန်ယာယီကာကွယ်ရေးဝန်ကြီး Pat Shanahan ဟာအာဖဂန်နစ္စတန်နိုင်ငံကိုတနင်္လာနေ့ကတွားရောက်ပြီးတော့အာဖဂန်ခေါင်းဆောင်တွေအမေရိကန်တပ်မှုတွေနဲ့တွေ့ဆုံခဲ့ပါတယ်။နိုင်ငံရဲ့အင်းပြဿနာတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့အာဖဂန်အနာပိုင်တွေကအရေးပါတဲ့အခမ်းအနားမှာပါဝင်နေတယ်ဆိုတာကိုသူ့အနေနဲ့အလေးပေးပြောဆိုလိုကြောင်းဝန်ကြီး Shanahan ကသူနဲ့အတူလိုက်ပါလာတဲ့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အမေရိကန်ကလုံခြုံရေးအရာအာမခံပေမဲ့နိုင်ငံရှေ့ရေးအတွက်ဆုံးဖြတ်ဖို့ကအာဖဂန်ပြည်သူတွေပဲဖြစ်တယ်လို့လည်းသူကပြောခဲ့ပါတယ်။American 2 Kozle Zalma Khalizat နဲ့ Taliban တို့ကြားတွေ့ဆုံညီနိုင်မှုတွေမှာသမရ Ashraf Ghani အစိုးရပါဝင်ခြင်းမရှိပါဘူး။လာမယ့်ဇူလိုင်လ Afghan သမရရွေးကောက်ပွဲမှာတိုင်ပြီးညီညာရေးသဘောတူညီချက်တွေရမယ်လို့ယုံကြည်တယ်လို့လည်းအထူး Kozle Khalizat ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းကပြောဆိုထားပါတယ်။ Afghan ဆွေးနွေးညီနိုင်မှုတွေဖြည့်လည်စေဖို့ Pentagon စစ်ဌာနချုပ်အနေနဲ့ American နိုင်ငံသားရေးဝန်ကြီး Mike Pompeo နဲ့နိုင်ငံတော်အလုံးစုံရေးအကြံပေး John Bolton တို့နဲ့အနီးကပ်တိုင်ပင်လှုပ်ဆောင်နေကြောင်းလည်းယာယီကာကွယ်ရေးဝန်ကြီး Shannon ကပြောပါတယ်။အာဖဂန်ကအမေရိကန်တပ်တွေရှော့ချဖို့သူ့ကိုတိုက်ရိုက်ညွှန်ကြားထားတာမရှိဘူးလို့လည်းသူကပြောကြားသွားပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရပ်မှာဒီကနေ့တင်းင်းလာနေညနေပိုင်းမှာအယ်ပတ်ဆိုမြို့ကိုသွားဖို့ရှိပါတယ်မက္ဆီကိုနယ်စပ်ကနေအမေရိကန်တဲကိုလူတွေတရားမဝင်ဝင်ရောက်နေတာတားဆီးနိုင်ဖို့တတိုင်းကာဖို့လိုတယ်ဆိုတာကိုလူလူစည်းဝေးပွဲမှာထပ်ပြီးတော့အာယုံဆိုင်ပြောကြားမဲ့ခရီးဖြစ်ပါတယ်တတိုင်းကာမဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ချီတက်ဆန္ဒပြမဲ့သူတွေလည်းရှိပါတယ်2020သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကသမ္မတလောင်းဝင်အရွေးခံဖို့စဉ်းစားနေတဲ့အယ်ပတ်ဆိုမြို့ကလွှတ်တော်အမတ်ဟောင်းဘက်တိုအိုရက်ကဒီကန့်ကွက်ချီတက်ပွဲကိုဥဆောင်မှာဖြစ်ပါတယ်အမေရိကန်အစိုးရအတုံးစိတ်အတွက်ညှိနှိုင်းနေတဲ့လွှတ်တော်အထူးကော်မတီကတော့အခုလာမဲ့တောက်ကြနေနောက်ဆုံးထားပြီးတော့သဘောတူညီမှုရအောင်လို့ညှိနှိုင်းနေပါတယ်သမ္မတထရမ့်တောင်းဆိုနေတဲ့တတိုင်းကာစိတ်ဒေါ်လာ 5.8 ဘီလီယံအတည်ပြုရေးနဲ့လူဝင်မှုကြီးကြပ်ရေးဆရာကိစ္စတွေကအထူးကော်မတီဝင်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အမတ်တွေကြားမှာအဓိကဆွေးနွေးနေကြတဲ့ကိစ္စဖြစ်နေပါတယ်ဒီမိုကရက်တွေဘက်ကလေဆက်လုံခြုံရေးအတွက်အတုံးစိတ်ခွင့်ပြုဖို့လိုလားပေမဲ့ တမရတောင်းနေတဲ့စရိတ်ထက်တော့အများကြီးနေပါတယ်အထောက်အထားရှိတဲ့နိုင်ငံပြောင်းအခြေချသူတွေကိုအများဆုံးဘယ်နှစ်ယောက်ဖမ်းဆီးထိန်းသိမ်းမလဲဆိုတဲ့ကိစ္စမှာလည်းညှိနှိုင်းမရဖြစ်နေကြပါတယ်တကယ်လို့ဒီ February 15ရက်နောက်ဆုံးသတ်မှတ်ရက်မှာအသုံးစိတ်သဘောတူညီမှုမရခဲ့ရင်တော့အစိုးရလုပ်ငန်းတွေရပ်ဆိုင်ရမယ့်အခြေအနေပြန်ရောက်သွားနိုင်ပါတယ်
Venezuela စစ်တပ်ကနိုင်ငံ내ကိုလူသားချင်းစာနာတဲ့အကူအညီပေးလို့မရအောင်တားဆီးနေတာဟာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်ပြီးဒါဟာလူမျိုးတုံးတက်ဖြတ်မှုနှိပါလှုပ်ဆောင်မှုဖြစ်တယ်လို့လဲ Venezuela ယာယီသမ္မတ Juan Guaido ကတင်းငွေနေနေမှာသတိပေးလိုက်ပါတယ်။ American နဲ့တခြားနိုင်ငံ50ကျော်တို့က Juan Guaido ကိုယာယီသမ္မတအဖြစ်နဲ့အတိအမှတ်ပြုထားတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တချို့လူတွေမှာတောင်းဝန်ရှိပြီးဒါကိုအာဏာရှင်အစိုးရလည်းသိပြီးတော့အခုလိုလှုပ်တာဟာလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့ Juan Guaido ကVenezuela နဲ့ Colombia နယ်စပ်ကတရားမှာနေရာယူထားတဲ့စစ်သားတွေကိုရည်ရွယ်ပြီးတော့ပြောချခဲ့ပါတယ်။ American ကပေးတဲ့အစားအသောက်ဆေးဝါးနဲ့လူသားချင်းစာနာတဲ့အကူအညီတွေကိုအကူအညီတွေဟာ Colombia နိုင်ငံဘက်မှာရောက်နေတာဖြစ်ပါတယ်။အဲ့ဒီအကူအညီတွေ Venezuela နိုင်ငံဘက်ဝယ်မလာနိုင်အောင်နှစ်နိုင်ငံနယ်စပ်လမ်းမကြီးပေါ်မှာကုန်တင်ကားကြီးနှစ်ဆင့်ဓာတ်ဆီကားကြီးတစ်စင်းတို့နဲ့ပိတ်ဆို့ထားရလဲဖြစ်ပါတယ်။ Venezuela သမ္မတ Nicolas Maduro ကတော့အကူအညီတွေနယ်စပ်ကနေမဝင်လာနိုင်အောင်တားထားဖို့စစ်တပ်ကိုအမိန်ပေးထားပါတယ်။အမေရိကန်ရဲ့အကူအညီဟာသူ့အစိုးရကိုဖြုတ်ချဖို့ကြံစည်ရဲ့အစိပ်ပိုင်းတစ်ရပ်ဖြစ်ပြီးတော့ Venezuela နိုင်ငံအနေနဲ့လည်းအဲ့ဒီအကူအညီတွေကိုမလိုအပ်ဘူးဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ
။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တင်းလာနေညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မလာကျင်းပမဲ့ထိုင်းနိုင်ငံရွေးကောက်ပွဲမှာဝင်ကြီးချုပ်ဝင်အရွေးခံဖို့စီရင်ပေးထားတဲ့ထိုင်းတော်ဝင်မင်းသမီးဥပုံရတနာမဟီတော်ကိုထိုင်းရွေးကောက်ပွဲကော်မရှင်ကတတ်မှတ်ချက်နဲ့မညီလို့ပယ်ချလိုက်ပါတယ်။လက်ရှိထိုင်းပြည်ရဲ့အမတ်တော်ဆက်သူဥပုံရတနာဟာယာဒုကဖယ်ရှားခံရတဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်နဲ့မဟာမိတ်လုပ်ထားတဲ့နိုင်ငံရေးပါတီတစ်ခုကနေဝင်ရောက်ရှင်ပြိုင်ဖို့ကော်မရှင်ကိုတင်ထားခဲ့တာပါ။ရွေးကောက်ပွဲကော်မရှင်ရဲ့တရားဝင်ထုတ်ပြန်ချက်မှာတော့ထိုင်းတော်ဝင်မိသားစုတွေဟာထိုင်းနိုင်ငံရဲ့အပေါ်စီးမှာရောက်နေတာကြောင့်ထိုင်းရက္ခာချက်ပါတီကတင်သွင်းတဲ့တော်ဝင်မင်းသမီးဥပုံရတနာရဲ့ကိုယ်စားလှယ်လောင်းရှောက်လွှာကိုပယ်ဖျက်ခဲ့ရတယ်လို့ဆိုထားပါတယ်။အသက်68နှစ်အရွယ်မင်းသမီးဥပုံရတနာဟာလာမယ့်မတ်လ24ရက်နေ့လုံးမဲ့ရွေးကောက်ပွဲမှာဝင်ကြီးချုပ်ဝင်အရွေးခံဖို့စီရင်တင်သွင်းခဲ့ပြီးတဲ့နောက်ဒီလောက်ရဟာမတင်တော်ဘူးလို့ဆိုပြီးတော့ထိုင်းဘုရင်မဟာဝီဇရာလောင်ကွန်းရဲ့ကြေညာချက်ပြီးခဲ့တဲ့သတင်းပတ်ထဲကထွက်လာပါတယ်။ဒီလိုကြေညာခဲ့တဲ့နောက်ရွေးကောက်ပွဲကော်မရှင်ကအခုလိုထုတ်ပြန်ခဲ့တာပါ။မင်းသမီးရဲ့ရွေးကောက်ပွဲမှာဝင်ပြိုင်ဖို့ဆုံးဖြတ်ချက်ဟာထိုင်းအစင်အလာယဉ်ကျေးမှုနဲ့ဆက်ကျင်ပြီးတော့မတင်တော်ဘူးလို့ဘုရင်မဟာရဲ့ကြေညာချက်ထွက်ခွဲပြီးတဲ့နောက်ပိုင်းမင်းသမီးဥပုံရတနာရဲ့နိုင်ငံကြီးမျှော်လင့်ချက်လည်းပြတ်သွားခဲ့ပါတယ်။ထိုင်းရက္ခာချက်ပါတီကလည်းဘရင်တစ္ဆာခံကြောင်းစနေနေ့ကထုတ်ပြန်ပြီးတော့တော်ဝင်အမိန့်အတိုင်းသူတို့လိုက်နာပါမယ်လို့တုံ့ပြန်ခဲ့ပါတယ်။မင်းသမီးရဲ့ Instagram account မှာတော့သူ့အကိုရောကိုရောသူ့ရဲ့နိုင်ငံရဲ့အစီအစဉ်ကိုပါထည့်သွင်းပြောဆိုခြင်းမပြုဘဲသူ့ကိုထောက်ခံသူတွေကိုသူတို့ရဲ့ချစ်ချင်းကျေနာမှုအတွက်ကျေးဇူးတင်တဲ့အကြောင်းစနေနေ့ကရှင်းသားခဲ့ပါတယ်။
အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရပရဒက်ရှ်ပြည်နယ်နဲ့ဥထရာခန်းပြည်နယ်တွေမှာအရက်တူတောက်မိလို့လူတရာနီးပါးလောက်ထိဆုံးသွားခဲ့ပါတယ်။အရက်နဲ့မက်သနောရောထားပုံရတဲ့အရက်တူတွေကြောင့်ဒါဇင်နဲ့ချီလဲဆင်းရုံတင်ထားရပါတယ်။ရက်လိုမူပေမဲ့အစိတ်တောက်ဖြစ်စေတဲ့မက်သနောကိုအရက်နဲ့ရောပြီးရောင်းကြတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုလိုအရက်တူရောရောင်းသူတွေကိုနေနေတဲ့အနေနဲ့ခုရပိုင်းတွင်းမှာပဲလူ3000လောက်ကိုဖမ်းဆီးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
အီရန်နိုင်ငံမှာအစ္စလာမ်ဒေါ်လာရဲ့အနှစ်40ပြည့်အထိမ်းမှတ်သိမ်းနဲ့ချီတဲ့အီရန်ပြည်သူတွေစူဝဲဆင်နွှဲခဲ့ကြပါတယ်။1989ခုနှစ်တုန်းကပြင်သစ်နိုင်ငံမှာတိမ်းရှောင်နေတဲ့ဘာသာရေးခေါင်းဆောင်ကြီးအယာတိုလာခိုမီနီအီရန်ကိုပြန်ရောက်လာခဲ့ပြီးတဲ့နောက်အမေရိကအစိုးရထောက်ခံတဲ့ရှားပြည်အစိုးရပြုတ်ကျခဲ့တာပါ။တဟီရန်မြို့တော်ကဒီလွတ်လပ်ရေးရင်ပြင်မှာကျင်းပတဲ့အနှစ်40ပြည့်အထိမ်းမှတ်ခန်းနာကိုတက်ရောက်ခဲ့သူတွေကအမေရိကန်ကြဆုံးပါစေ၊အီရန်ကြဆုံးပါစေစတဲ့စိုင်းပုတ်တွေကျွေးကြော်သံတွေအော်ဟစ်ခဲ့ကြပါတယ်။အီရန်ရဲ့ရန်သူတွေအနေနဲ့ဒီသူ့အဆိုဆိုးရုပ်တဲ့ရည်ရွယ်ချက်တွေဘယ်တော့မှပြည့်မှာမဟုတ်ဘူးလို့သမ္မတဟာဆန်ရိုဟာနီကလူအုပ်ကြီးကိုမိန့်ခွန်းပြောကြားပါတယ်။အီရန်အနေနဲ့ဒီနိုင်ငံတကာအတိုင်းအဝိုင်းနဲ့ဆက်ပြီးတော့အပြုသဘောထိတွေ့ဆက်ဆံသွားမှာဖြစ်ပေမဲ့အီရန်ရဲ့စစ်အင်အားတိုးတက်အောင်နဲ့မစ္စောင်းတုံးအစီအစဉ်တွေကိုလည်းတိုးချဲ့သွားမယ်လို့ပြောကြားခဲ့ပါတယ်ရှင်
။မက္ကနိုင်ငံလော့စ်အန်ဂျလိစ်မြို့မှာကျင်းပတဲ့တနစ်တာဂရမ်မီဂီတဆုပေးပွဲမှာတော့မြို့သမီးတွေတော်များများစုတွေရရှိခဲ့ကြပါတယ်။ဒီပွဲကိုအမေရိကန်သမ္မတဟောင်းကတော့ မရှောအိုဘားမားလည်းချိုတင်ချင်ညာချင်းမရှိပဲတက်ရောက်ပြီးတော့ဂီတာကသူ့အတွက်ဘလောက်ထိအရေးပါပြီးတော့လွှမ်းမိုးခဲ့တယ်ဆိုတာကိုပြောကြခဲ့ပါတယ်2018အတွက်တနစ်တာအကောင်းဆုံးတေးအယ်ဘမ်စုကိုတော့ Musgrave ရဲ့ Golden Hour ကရသွားပါတယ်အကောင်းဆုံး Rap Guitar တေးအယ်ဘမ်စုကိုတော့အမျိုးသမီး Rap အဆိုတော် Caribbean ရဲ့ Invasion of Privacy ကရပါတယ်ဒါဟာအမျိုးသမီး Rap အဆိုတော်တွေထဲကဒီစုကိုပထမဆုံးရလာဖြစ်ပါတယ်ကဘာကျော် Pop အဆိုတော် Lady Gaga ကတော့ဒီနှစ်မှာစုနှစ်ခုရသွားခဲ့ပါတယ်ဒါပြင်တနစ်တာမျိုးဆက်တစ်တွေတဲကအကောင်းဆုံးအဆိုရှင်စုကိုတော့ Dua Lipa ကရသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
တောင်တရုတ်ပင်လယ်ထဲမှာတရုတ်ကပိုင်ဆိုင်တယ်လို့ပြောနေတဲ့ဒီ Spready ကျွန်းစုတွေနားကို American ရေတပ်ဖြတ်သိမ်းဖို့20မောင်းနှင်သွားခဲ့ပါတယ်တရုတ်တို့မြေဖို့ကျွန်းဖော်ထားတဲ့ကျွန်းနဲ့ရေမိုင်12မိုင်လောက်ပဲကွာတဲ့အထိဒီဒုံးလက်နဲ့ဖြိုခွင်းနိုင်တဲ့ဖြတ်သိမ်းဖို့20တနင်္လာနေ့မနက်ကသွားခဲ့တယ်လို့အမေရိကန်ရေတပ်ကကြေညာချက်ထုတ်ပြန်ပါတယ်နိုင်ငံတကာရေပိုင်နက်မှာလွတ်လပ်စွာသွားလာနိုင်ခွင့်ရှိတယ်ဆိုတာပြသတဲ့အနေနဲ့ဖြတ်သိမ်းမော USS Prudence နဲ့ USS Prevail တို့တောင်တရုတ်ပင်လယ်ကိုသွားခဲ့တယ်လို့ဒီအမှတ်ခွန်းနဲ့ရေတပ်မဟာရဲပြောခွင့်ရတာမှုကြီး Clay Doss ကပြောပါတယ်ရှင် Direct from Washington The Voice of America VOA တနင်္လာညရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရုံစုံထိတ်တဲရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။စီရေးပဋိပက္ခတွေဖြစ်ပွားနေစဉ်မြမတက်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အစည်းတို့ကြားမှာတော့မနေ့တုန်းကရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကြောက်တော်မြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။တိုက်ပွဲဖြစ်ပွားနေချိန်မှာဒေသခံတွေဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့ကျောင်းနေအရွယ်ကလေးငယ်တွေစောင့်မွေးဖြေဖို့အခက်တွေ့နေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီကနေ့မှာတော့တိုက်ပွဲဖြစ်ပွားရာဒေသတစ်လျှောက်ကိုတက်မတော်နဲ့နေမြေကရဲတွေဘက်ကစစ်ဆေးနေပါတယ်။သတင်းစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောင်နိုင်ကိုအိမ်သတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ဦးနယ်ကြောက်တော်မြို့နယ်တွင်မှာရခိုင်တက်မတော်နဲ့မြမတက်မတော်တို့အကြားမနေ့ကတနင်္ဂနွေနေ့စရက်ထဲမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။မနေ့ကတော့တိုက်ပွဲဖြစ်တာနဲ့နေ့ရအောင်ဖြစ်ပေကြနော်။ဘဝလက်စီရဲ့မနက်ရှင်းမှရှင်မင်းအရှင်မှာနော်ဒီရခိုင်ပြည်မြောက်ဦးမြို့နယ်ထိုင်ဝပြည်ရွာရဲ့အရှိတ်အဖက်1.5ကီလိုမီတာအကွာမှာအဲရန်ကုန်စစ်တေကာလမထိုင်ဝပြည်ရွာနဲ့ပေါက်ပင်ကွင်းရွာကြားမှာဒီဗမာစစ်တပ်ရဲ့ကားရှိစီးပါတဲ့အဲ့ဒီစစ်ရင်တန်းကိုကျွန်တော်ဒီရခိုင်တပ်တို့ကအနေကြားဖြတ်တိုက်ခိုက်တာရှိနေတာဖေဖော်ဝါရီလရဲ့နေ့မှာပေါ့နော်နေ့လယ်မနာရီလောက်မှာနော်ဒီကြောက်တော်မြို့နယ်တောင်မင်းသွားရွာရဲ့ထောင်ဖက်1.5ကီလိုမီတာအကွာဝေးမှာနော်နော်ဒီကခံချမတို့တပ်ဖွဲ့တွေရှိတဲ့နေရာကိုအင်းအားနေရာလောက်ရှိတဲ့မြန်မာစစ်တပ်ရဲ့တပ်မနှင်းနဲ့လျှောက်ခံတော့တိုင်းရင်းပြင်းကနေပြီးတော့ဝင်ရောက်လာတဲ့တပ်ကြောင့်မို့လို့နော်ခီးပြုတ်တိုက်ပွဲဖြစ်ခဲ့တယ်ကြ။အဲဒီမှာတော့မြန်မာစစ်တပ်ဘက်ကနေပြီးတော့ဒါအကြအဆုံးအဖြစ်ခံရတယ်အဲ့တော့ကျွန်တော်တို့ခိုင်တမ်းတို့ပြကြလဲတဲ့ရဲဘော်တူတိုင်းပြည်နဲ့လူမျိုးတွေအသက်ပေးကြရတယ
်။မနေ့ကဖြစ်တဲ့တိုက်ပွဲကြောင့်ချောင်းတူကျေးရွာကအမျိုးသမီးနဲ့ကလေးတွေပါဝင်ရွာသားနေရာခန့်စစ်ဘေးတိမ်းချောင်နေရတယ်လို့တိမ်းချောင်သူတွေထဲမှာလက်တော်စာမွေးပွဲဖြေဆိုရမယ်ကြောင်သားတွေရှိနေတယ်လို့ချောင်းတူရွာသားတို့ကပြောပါတယ
်။ဒီကလေးတို့မမလေးနိတိမ်းချောင်ရတာ200ကျော်တယ်ဗျာဒီရိုးတရိုးကိုကဘုန်းကြီးကြောင်ပါလေ။အဲ့မှာကြောင်သားတွေလေးပါတယ်ဗျာဒီနေ့အလေတန်းတို့စာမွေးပွဲမပြီးသေးဘူးလေ။ဒီကလေးတွေကလည်းအကုန်လုံးတုံမရှိတော့ဘူး။ဆောင်နေတဲ့သူတွေရှိတယ်အဲ့တော့သမိုင်းဘွဲခြေဖို့50ကျော်လောက်အဲ့လောက်တော့ရှိနေမယ်ခဏကဥဆုံးရင်မူကလာပြီးတော့3မိနစ်လောက်ဆယ်လို့ပြောတယ
်ကျောက်တော်မြို့နယ်တောင်မင်းကလားရွာနဲ့ချောင်းသူရွာကြားဖြစ်ပေါ်တဲ့တိုက်ပွဲကြောင့်ချောင်းသူကျေးရွာဘက်ကိုတိမလက်မှာတမတော်နဲ့နေမြေခံရဲတပ်ဖွဲ့တွေကနေစိန်တက်စင်းဝင်ရောက်စစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းအဆိုပါဒေသခံကပြောပါတယ
်ကံသောရေးကင်းတဆန်းကတခမ်းမှုရဲ့ရေးတပ်အစုရဲ့သူကအဆောင်စုတွေကိုစစ်ဆေးတာတွေပါလုပ်တယ်သူကဘယ်လောက်ပါလဲဇလို့ရွာနဲ့တော့အယောက်30လောက်တော့ရှိနေရွာအပြင်မှာလည်းရှိရကြ
မြအုပ်နဲ့ကျောက်တော်မြို့နယ်အတွင်းမှာရခိုင်တမတော်နဲ့မြမတမတော်တို့ကြားတိုက်ပွဲဖြစ်ပွားနေမှုဖြစ်စဉ်မှာတော့နှစ်ဖက်ထိခိုက်မှုရှိတယ်လို့ AA ဘက်ကပြောဆိုနေတယ်လို့ VOA နေနဲ့အသေးချာတိမပြုတ်နိုင်သေးပါဘူး။မနေ့ကကြောက်တော်မြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့တွဲဘက်တွင်မှဘူမှုချုပ်စုံမင်းထွန်းကအခုလိုပြောပါတယ
်။မနေ့လုံကတော့ကြောက်တော်နာလီမှာတိုက်ပွဲတိုက်ခိုက်မှုဖြစ်လို့နေ့ကဆယ်ရက်နေ့ကျွန်တော်မနေ့9လလောက်မှာတော့ဒီကြောက်တော်နာလီမှာတိုင်းတုံးလုံးထိတယ်ပါခိခိုက်ကြံရမှုမျိုးဖြစ်ခဲ့ပြီ။
တိုက်ပွဲဖြစ်စဉ်အခြေအနေသိစိတ်သိရဖို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကသမတော်ပြောရေးစုခွေးရှိသူကိုဆက်တွယ်ပေးမယ်လဲဆက်တွယ်မရရှိခဲ့ပါဘူးမြမသမတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကြားဖေဖော်ဝါရီလ၄ရက်နေ့ကချင်းမြင့်နယ်ပလက်ဝါမြို့နယ်သို့ပြည်ရွာနဲ့ရှင်မသိန်ရွာကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်ပြည်နယ်ကြောက်ဖြူခရိုင်အမ်းမြို့နယ်ရှောက်ချုံရွာနီးမှာလည်း မြန်မာတပ်မတော်စစ်ရင်တန်းကိုတိုက်ခိုက်ခဲ့တယ်လို့အေအေဘက်ကမနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။2018နိုဝင်ဘာလကုန်ပိုင်းကနေ2019ဖေဖော်ဝါရီလအထိမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေဆဲဖြစ်ပြီးတော့ရခိုင်ပြည်နယ်၅မြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေဘက်မှာစစ်ပေးသိမ်းရှောင်နေရသူ 9,000 ကျော်ရှိလာနေပြီးစစ်ပေးရှောင်နေတဲ့နေထိုင်စားတောက်ရေးမှာခက်တွေ့နေတယ်လို့လည်းအကူအညီပေးရေးဖွဲ့တွေကပြောပါတယ်။ဒီလိုတိုက်ပွဲဖြစ်စဉ်တွေတွင်ချင်းပြည်နယ်ပလောဝမြို့နယ်စစ်ရှောင်းလျာကျော်ဟာအိနီချင်းဘင်္ဂလားဒေ့ဘ်ဘက်ကိုပါထွက်ပြေးသူတွေရှိနေတာကြောင့်သူတို့အတွက်စိုးရိမ်မိကြောင်းကိုလည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကပြီးခဲ့တဲ့တောက်ကြနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။မြန်မာဆိုရဖက်ကတော့တိုင်းသား200လောက်ကိုအေအေဖွဲ့ကနေဘင်္ဂလားဒေ့နိုင်ငံဘက်ခေါ်ဆောင်သွားတဲ့လို့ရဟာအိနီချင်းနှစ်နိုင်ငံကြားနားလည်မှုလွှဲမအောင်လှုပ်ဆောင်တာဖြစ်နိုင်တယ်လို့ပြီးခဲ့တဲ့တောက်ကြနေ့ကနိုင်ငံပိုင်သတင်းစာတွေထဲမှာဟောပြထားပါတယ်ခင်ဗျာ။
နိုင်ငံရင်တရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရားပြည်နယ်ဘက်မှာဗိုလ်ချုပ်ကျေးရွတ်ထားရှိမှုကရားကရင်နီလူငယ်တွေစန့်ကျင်ကန့်ကွက်နေတဲ့တရင်ရဲ့နောက်ဆုံးအခြေအနေတင်ပြပေးကြပါမယ်ကရားပြည်နယ်လွိုက်ကော်မြို့မှာတော့ဗိုလ်ချုပ်အောင်ဆန်းကျေးရွတ်စိုက်ထူခဲ့တာကိုငင်းညက်စွာကန့်ကွက်ဆန္ဒပြရင်းနဲ့ဖမ်းဆီးခံထားရတဲ့ကရင်နီလူငယ်တွေအ мян ဆုံးပြန်လွှတ်ပေးဖို့နဲ့ကရားပြည်နယ်ဝန်ကြီးချုပ်ကိုယာရုကနေနှုတ်ထွက်ပေးဖို့ဒီကနေ့လူငယ်လိုက်ကော်မှာတော့လူငယ်တွေစုဝေးပြီးတော့ဆန္ဒပြခဲ့ကြပါတယ်။အများပြည်သူရဲ့သဘောဆန္ဒမပါဘဲနဲ့ဗိုလ်ချုပ်ကျေးရွတ်စိုက်ထူခဲ့တဲ့ကိစ္စကိုဆက်ပြီးတော့ကန့်ကွက်သွားမယ်လို့ကရင်နီလူငယ်တွေကပြောပါတယ်။ဖမ်းဆီးခဲ့လူငယ်တွေကိုတော့လာမယ့်26ရက်နေ့မှာထပ်မံရုံးထုတ်ဖို့ရှိနေပါတယ်။အကြောင်းစုံကိုတော့မမေခပြောပြပေးပါရှင်
။ပြည်သူသဘောထားဆန္ဒမပါဘဲဗိုလ်ချုပ်ကျေးရွတ်ထားရှိမှုနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြပွဲတွေကိုအာဏာပိုင်တွေဘက်ကအင်အားသုံးနှိမ်နင်းတာတွေလုပ်နေတဲ့ကြားမှာပဲဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေတာပါ။လူငယ်တွေရဲ့တောင်းဆိုမှုကိုအစိုးရဘက်ကဆက်လက်လစ်လျူရှုနေဆဲဖြစ်တယ်လို့ကရင်ပြည်လူငယ်အင်အားစုကကိုရဲမင်းကျော်ကပြောပါရယ်ဖန်စီခံရတဲ့သူတွေနဲ့လက်ရှိအခြေအနေတို့အပေါ်သူကအခုလိုပြပြသွားတာပါ
ကျွန်တော်တို့မနေ့ကပေါ့နော်ဒီခွန်ရတော့တုတ်ရှိတယ်နောက်ပြီးတော့36ရက်တုတ်ရှိတယ်ပေါ့နော်ဟဲ့နောက်တော့တူကပြာရုံကိုဟိုလွဲလိုက်တော့ဖြစ်တယ်တော့မဖြစ်သေးဘူးသူကတော့ဒီမှာခံဝင်ကိစ္စတို့ဘာညာကွက်ကွက်တွေပေါ့နော်အကိစ္စတော့ပဲပြီးတော့သူကရုံချင်းပဲပြန်ပြေးတယ်ဟုတ်ရုံချင်းကိုဒီ26နှစ်ပြန်ပြီးတော့အခုကြီးကတော့ကျွန်တော်တို့ဟိုဒီညီနိုင်ငံတွေဘာမှရှိပါဘူးဒီနေ့မှလည်းကျွန်တော်တို့ကျေးဇူးတင်လို့ပြောရရင်ညီနိုင်ငံဖွဲ့လူငယ်တွေကသဘောထားရှိကြတယ်ပေါ့နော်ဒါပေမဲ့ဒီလိုဖြစ်တာအခုချိန်မှာဘာဆုံးပြန်မှသုံးပြမှုတွေမရှိဘူးပေါ့နော်အဲစကားလာပြောတာတော့အခုချိန်မှာဖုန်းနဲ့ဆက်လာတော့ဘာမှဟိုမရှိဘူးဒီလိုဖြစ်တာညီနိုင်ငံရေးတန်းစီကတော့အစီအမံမဖြစ်ဘူးနဲ့တူပါတယ
်လူငယ်တွေဘက်ကအစိုးရရဲ့ဖြည့်ရှင်းပေးမှုကိုစောင့်ဆိုင်းနေကြတာပါလက်ရှိလိုအပ်နေတာကဗိုလ်ချုပ်ရုတ်ထုမဟုတ်ပဲဗိုလ်ချုပ်ပြောဆိုခဲ့တဲ့တိုင်းရင်းသားဒန်းတူရင်းနဲ့သူတို့ရဲ့ဂရီကဝစ်တွေကိုအကောင့်ထဲဖော်ဖို့ဖြစ်တယ်လို့ဆိုပါတယ်ဗိုလ်ချုပ်ကျေယုတ်ကန့်ကွက်ဆန္ဒပြမှုဖြစ်ပေါ်လာရတာဟာကရားပြည်နယ်ဝန်ကြီးချုပ်ဦးအေဖောင်ရှိုးနဲ့စီမံဘဏ္ဍာဝန်ကြီးဦးမော်မော်တို့မှအဓိကတာဝန်ရှိတယ်လို့ကရင်နီလူငယ်တွေကပြောပါတယ်ရုတ်ထုထားရှိရင်းနဲ့ပတ်သက်လို့ကရင်နီပြည်လူငယ်အင်အားစုဦးဆောင်သူကိုဒီဒီစင်မုံက
ဒီကိလေလူလာချက်ကိုလက်ခံအတိမတ်ပြုပေးဖို့ဒီနေရာနေတောင်းဆိုပါရစေ။ချင်းရုပ်ကိုလူထုရဲ့သဘောဆန္ဒမပါပေးတဲ့အချိန်မှာထုတ်သိမ်းပေးရင်ဖျက်သိမ်းပေးပါ။တုံးဘောကရွှေ့ပြောင်းပေးပါ။တကယ်လို့ရှေ့ရှက်ပြီးလှုပ်ဆောင်ဖို့လိုရဆိုရင်တပီနယ်လုံးအနှံ့ကိုမဲဆန္ဒပေါင်းထောင်ပေးပါ။တကယ်လို့တပီနယ်လုံးအနှံ့ကကျွန်တော်တို့ဒီပြည်နယ်မှာရှိတဲ့ခါနေတိုင်းရင်းသားတွေအကုန်လုံးကတောင်းရှိတက်ပါတယ်လို့သူတို့အနေနဲ့မဲထည့်ပြီးသူတို့မဲနိုင်ရခဲ့ရင်အောင်ဆက်ထားပါတကယ်လို့မဲအနိုင်မရဖြစ်ဘူးဆိုရင်ပုတ်ဆိုင်ရပရာဟိတဆိုရင်လည်းပရာဟိတရဲ့အိမ်ကိုချွတ်သွားလို့ရတယ် NLD ပါတီဆိုရင်လည်း NLD ပါတီရဲ့ဒီနယ်ရုံးချက်ကိုချွတ်သွားလို့ရပါတယ်အစိုးရအနေနဲ့တာဂုံမမလုပ်နိုင်ဘူးတာဂုံမမချင်ရှင်းပြနိုင်ဘူးတိုင်းနာဖြစ်တည်တဲ့အခွင့်အရေးကိုတောင်းဆိုတာကပြင်မှုမြောက်နေတယ်ဆိုရင်ဒီနေရာနေနှုတ်ခတ်ပေးဖို့ပြောချင်ပါတယ်
ငင်းငန်းသောဆန္ဒဖော်ထုတ်နေတဲ့ကရင်နီလူငယ်တွေကိုဖမ်းဆီးတရားစွဲတာဟာအစိုးရတရက်အနေနဲ့ဖြည့်ရှင်းရမယ်နီလမဖြစ်သင့်ဘူးလို့ဆန္ဒပြသူတွေဘက်ကယူဆပြီးတာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့လာရောက်ညှိနှိုင်းဖို့လိုတယ်လို့လည်းဆိုကြပါရယ် NLD ပါတီပြောခွင့်ရကတော့အခုကျေးရွတ်စိုက်ထူမှုဟာဒေသခံတွေရဲ့တင်ပြချက်နဲ့ဒေသခံတွေရဲ့ဆန္ဒအတိုင်းသာဖြစ်တယ်လို့ VOA ကိုတုံ့ပြန်ထားပါရယ်ကရားပြည်နယ်လွိုက်ကော်မြို့မှာဗိုလ်ချုပ်ကျေးရွတ်ထားရှိဖို့ကရားပြည်နယ်အစိုးရကပြီးခဲ့တဲ့နှစ်ထဲကကြိုးပမ်းခဲ့တာပါအဲ့ဒီကလေးကစန့်ကျင်ကန့်ကွက်မှုတွေရှိခဲ့တယ်လို့အာဏာပိုင်တွေဘက်ကလည်းဖမ်းဆီးတရားစွဲဆိုတာတွေလုပ်ခဲ့ပါတယ်အခုနှစ်ဇန်နဝါရီ31ရက်နေ့မှာတော့ဗိုလ်ချုပ်ကျေးရွတ်ကိုစိုက်ထူလိုက်ပြီးနောက်ဒေသအာဏာပိုင်တွေနဲ့ဆန္ဒပြသူတွေအကြပိုးပြီးတင်းမာမှုတွေဖြစ်ပေါ်လာခဲ့တာပါဗိုလ်ချုပ်ကျေးရွတ်ဖယ်ရှားရေးအတွက်ကရင်နီလူငယ်အင်အားစုတွေကလွိုက်ကော NLD ရုံးရှိမှာတပိတ်စခန်းဖွင့်ဆန္ဒပြခဲ့ကြပြီးရဲတပ်ဖွဲ့က ဖြိုခွင်းတာခံခဲ့ရပါတယ်။ NRI အစိုးရတက်လာပြီးနောက်ပိုင်းတိုင်းရင်းသားဒေသတချို့မှာဗိုလ်ချုပ်အောင်ဆန်းကြေးရုပ်စိုက်ထူတာ၊မွန်ပြည်နယ်ဘက်ကတရားဒဇင်းကိုဗိုလ်ချုပ်အောင်ဆန်းနာမည်ပေးတာစတဲ့ကိစ္စတွေမှာဒေသခံတိုင်းရင်းသားတွေဘက်ကကန့်ကွက်မှုတွေရှိခဲ့ပြီးတိုင်းရင်းသားတွေနဲ့အာဏာရပါတီအကြားတင်းမာမှုတွေရှိခဲ့ပါတယ်ရှင
်။မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဖာကန်ဘက်ကမြေပြိုကျတဲ့သတင်းကိုဆက်တင်ပြခြင်းပါတယ်။ကချင်ပြည်နယ်ဖာကန်မြို့နယ်စိတ်မှုအုပ်စုစပော့ကြီးရွာနားမှာတော့ဖေဖော်ဝါရီလ10ရက်နေ့ကရုတ်တရက်ကြောက်ကဘာပြိုကျခဲ့တာကြောင့်တနိုင်တပိုင်းကြောက်တူးနေတဲ့ကြောက်တူးသမား6ဦးသေဆုံးသွားပါတယ်။ဖာကန်ဒေသမှာဒီလိုမျိုးတရားမဝင်ကြောက်စိမ့်တူးဖော်မှုတွေကိုအစိုးရအနေနဲ့စနစ်တကျထိန်းချုပ်နိုင်မှုမရှိတာနဲ့အလွန်ကျွံတူးဖော်မှုတွေကြောင့်ဒီလိုမျိုးအဖြစ်ဆိုးတွေကမကြခဏဆက်ပြီးကြုံနေရတာလို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ကချင်ပြည်နယ်တရံစာတနဲ့သဘာဝဗဝင်းကျင်ထိန်းသိမ်းရေးဝန်ကြီးကတော့ပြည်ထောင်စုအစိုးရကချမှတ်ထားတဲ့ဥပဒေတွေကိုစောင့်ကြည့်ကြံ့မတ်ပေးရတဲ့အနေအထားဖြစ်တယ်လို့ဆိုပါတယ်အပြည့်အစုံကိုထိုင်းခြေဆိုင်သတင်းတော့မအေးမှသတင်းပေးပို့ထားပါတယ
်ဖားကတ်မြို့နယ်စပော့ကျေးရွာအနီးမှာတန်နရာနီးပါးအလေးချိန်ရှိတဲ့ကြောက်တောင်ကဘာကြီးဟာအမြင့်ပေ150ကျော်ကနေရုတ်တရက်ပြိုကျခဲ့တာပါကြောက်တူးဖော်ရင်မကြခဏဆိုသလိုရေစာပုံပြိုကျတာသက်တမ်းကုန်နေတဲ့ကြောက်တွင်းကဘာတွေပြိုကျနေတာတွေကြောင့်တနှစ်ထက်တနှစ်လူရကနန်းလောက်တည်ဆုံနေတာတွေရှိနေတဲ့ဖားကန့်ဒေသမှာတနင်္ဂနွေနေ့ကဒီကဘာပြိုကျမှုအတွင်းလူ6ဦးတည်ဆုံပြီးဒဏ်ရာရသူတချို့လည်းရှိခဲ့ပါတယ်။ဒါဟာတူးဖော်ပြီးသားကြောက်တွင်းတစ်ခုကကဘာတွေပြိုကျခဲ့တာကြောင့်ဖြစ်တယ်ဆိုပြီးဒေသခံလည်းဖြစ်အလို့သတင်းတောက်လည်းဖြစ်တဲ့ဦးစော်မိုးထက်ကပြောပြပါတယ်
။ဒီကစတန်းရှိတဲ့ကုမ္ပဏီတွေကမိုင်းခွဲတာလို့ဘာလို့အဲ့လိုလုပ်တဲ့အခါကျတော့ vibration ကြောင့်ဒီမြေပြင်ကအဲ့ကမ္ဘာမခိုင်တော့ဘဲနဲ့ရုပ်တရက်ပြုတ်ကြတာပေါ့တပိုင်းတိုင်းရလုံးချင်းလေးတွေပေါ့ဗျာအချိန်မှာဖြုံးစုပြုတ်ကြတာအဲ့ဒီ6ရက်ကအိတ်နေတာလို့ပြောတယ်လေးလေဆိုလို့သူကသတင်းစားပြီးတော့နားပြီးအိတ်နေကြတဲ့အချိန်ပေါ့တချို့အဲ့နားမှာလွမြောက်လာတဲ့လူမြောက်ကတော့တူးနေတာပေါ့တူးနေတဲ့ခါကျတော့ကမ္ဘာကသူ့ဘက်ကမကြဘဲနဲ့ဟိုဘက်ကအိတ်နေတဲ့လူတွေဘက်ကပြိုကျတာတော့တန်100လောက်ရှိတယ်တူးတယ်ကြီးရလဲအမြင်ကလည်း150လောက်ရှိတယ်ပြုတ်ကျတာဟောအဲ့လိုမျိုးပြုတ်ကျပြီးတော့အကုန်လုံးတည်ပါတယ်အကုန်လုံးစိပိကျက်ကြီးသွားတာပေါ့
2018ခုနှစ်ထဲမှာကော2018ခုနှစ်မှာပါလူရကနန်းလောက်တည်ဆုံတာတွေရှိနေတဲ့ဖားကန့်ရဲ့အခြေအနေတွေကိုလေ့လာစောင့်ကြည့်နေတဲ့ဦးစော်မိုးထက်ကတော့အမြင့်ပေ200ဝန်းကျင်ကနေအမြင့်ပေ600ဝန်းကျင်လောက်ရှိတဲ့တက်တန်းကုန်ပြီးသားကြောက်ကြောတွေကိုတူဖို့ပြီးသား150လောက်ရှိနေတာမို့ကြောက်တူးသမားတွေအတွက်နောက်ထပ်အန္တရာယ်တွေရှိနိုင်သေးတယ်လို့လည်းဆက်ပြောပြပါတယ်ဒီအတွက်အစိုးရဘက်ကတိတိကျကျကင်တွဲထိန်းချုပ်ဖို့လိုတယ်လို့လည်းထောက်ပြခဲ့ပါတယ်
ကျွန်တော်လိုက်ပြီးတော့ဓာတ်ပုံတွေရိုက်ပေါ့နော်ဟိုဟာတရင်ချူစုကတော့အကျမ်းင်းတော့50လောက်ရှိတယ်ကြပါ6စိမ့်လုံးခွက်တွေနဲ့ပတ်သက်ပြီးတော့တက်တန်းဆက်တိုးမပြီးတော့ဦးဆိုပြီးတော့တက်လာလာချင်း2016 April လောက်မှာစကျွန်တော်တို့ဟာတက်တန်းတိုးမပြီးတာတခုတည်းနဲ့လုံးလို့မရဘူးဦးတက်တန်းတိုးမပြီးဘူးဆိုပေမဲ့သူ့နောက်မှာလိုက်ပြီးတော့လုံးအောင်လုံးတွေရှိသေးတယ်ဒီလုံးခွက်တွေစောင့်ရှောက်ရလားတကယ်တက်တန်းမရှိလားဆိုအခုကျွန်တော်တို့မြင်တွေ့နေတာဗျကုမ္ပဏီကဲ့သို့ပေါ့နော်စင်ရံတရားအစည်းအဝေးတရားတောင်းဝန်တူနေတာအများကြီးပဲလုံးဝမထိန်းချုပ်နိုင်ဘူးပြီးအကုန်လုံးကိုတရားဥပဒေစိုးမမှုရှိမှကျွန်တော်တို့ဒီဟာကဟိုနိုင်ငံအတွက်လည်းအဆင်ပြေမယ်အစိုးရရဲ့လှုပ်ဆောင်ချက်တွေလည်းအားရခြင်းအားမရခြင်းကိုကျွန်တော်တို့ပြောလို့ရမှာအခုဟာတော့ဘာမှလက်ပြီးမယ်ဘာမှဘာမှအားမရဘူးလုံးဝကိုဆုံးရှုံးနေတာဗျလုံးကွက်တစ်ခွက်ကသိန်းပေါင်း8000တပေါင်းတန်နေအဲ့ဒီလိုလုံးကွက်ဒီမှာသာသာအစိုးရတန်းတူမပြီးတော့လို့နားလဲရတဲ့လုတ်ွက်ဒီမှာတရားတရားအမြောက်အများနဲ့ခင်းလို့ဝင်တူးနေတာရဲကလည်းဒီနေရာကိုမြင်တာပဲလုတ်ွက်လုံရင်းယူတဲ့ရဲကလည်းမြင်တာပဲတပ်မတော်ကလည်းမြင
်အခုဆိုရင်ဖားကတ်မှာရှိတဲ့ကြောက်တူးလို့ရတဲ့မော်ရီအားလုံးမှာဆိုရင်လူဦးရေ3သိန်းထက်မနည်းဟာကြောက်တူးနေတာကြောက်ရှာနေတာတွေကိုလုပ်နေကြတယ်လို့လည်းဆိုပါတယ်ဖားကတ်ဒေသအတွင်းကြောက်စိမ့်တူးဖို့မှုတွေနဲ့ပတ်သက်လို့ပြည်내အစိုးရကတော့ထိန်းချုပ်ဖို့ခက်ခဲတာကြောင့်ပြည်ထောင်စုအစိုးရကိုပဲထိန်းချုပ်ဖို့အတွက်တင်ပြခဲ့တယ်ဆိုပြီးပြည်내လွှတ်တော်ကိုယ်စားလှယ်တွေကဆိုပါတယ်။ကချင်ပြည်နယ်တရားစတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးဒါစီလဆိုင်ကတော့အခုလိုပြောပြပါဗျာ။အဲ
ကျွန်တော်တို့ဒီကချင်ပြည်နယ်ကပြည်내ဘက်ကတော့ဒါအဲ့ဒီရဲ့အနေအထားတွေကိုသူတို့အဲစောင့်ကြည့်ဆိုစောင့်ကြည့်သတ်မှတ်တဲ့အနေအထားသဘောတရားတော့ပဲကျွန်တော်ကလုပ်ရတဲ့အနေအထားရှိတယ်လေ။
ဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒါတော့အရင်အတိုင်းပါပဲရှိသေးတယ်ဟုတ်ကဲ့အမို့သူတို့အနေနဲ့ချမှတ်ထားတဲ့ဥပဒေကိုကျွန်တော်အနေနဲ့အစီအကနေမှစောင့်ကြည့်ချမှတ်ပေးတဲ့အနေအထားကိုပြောတာ
ဒီနေတဲ့ကန်ကြီးကတော့ပြောတာကတော့ပေါ့နော်ဒီအဲ့လိုမျိုးလူဦးရေကလည်းတအားများတယ်ပေါ့နော်ဒီတက်ဟိုရဲတို့တက်ဟိုကလည်းတအားနေတဲ့ခါကျတော့ဟိုတရားဥပဒေစိုးမိုးဖို့ကတော်တော်ခက်ခဲတယ်လို့ပြောတယ်အဲ့ဒါဟုတ်လားရှင
်အမှန်ပါတယ်အမှန်ပါတယ်ဒါကတော့
ဆိုရဆက်ဆက်စီကံမဲ့ကြောက်စိမ့်တူဖို့မှုတွေကိုစီကံတင်းကျပ်မှုမလုပ်နိုင်ခင်မှာခိတဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်သဘာဝပတ်ဝန်းကျင်ရေးလှုပ်ရှားနေတဲ့အဖွဲ့တွေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရသစ်တက်လာကစ2016ခုနှစ်ထဲမှာတောင်းဆိုထားပေမဲ့ကြောက်စိမ့်တူဖို့မှုတွေကတော့ဆိုင်ငံ့ထားတာမရှိဘဲဆက်လက်တူဖို့နေစေဖြစ်ပါတယ်။ဒါကြောင့်လည်းအခုလိုမျိုးလူသေဆုံးမှုတွေမကြာခဏဆိုသလိုဖြစ်ပေါ်နေပါတယ်။အဲ့ဒီဒေသမှာတရားမဝင်ကြောက်တူဖို့မှုနဲ့အတူမျိုးရည်စေဝါပြဿနာတွေနဲ့တခြားမှုကင်းပြဿနာတွေလည်းအများအပြားရှိနေတာမို့ထိ ंछ ုံနိုင်တာမျိုးတွေမရှိသေးဘူးလို့လည်းဒေသခံတွေကပြောဆိုနေကြပါတယ်ရှင်
။မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နိုင်ငံတကာသတင်းလွှာကိုတင်ပြပေးကြပါတယ်။အီရတ်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ ISIS Islamic စစ်သွေးကြွအဖွဲ့ရဲ့နောက်ဆုံးခြေကုပ်စခန်းကိုအမြင့်ပြတ်တိုက်ထုတ်နိုင်မှုအမေရိကန်ပြည်ထောင်စုကကြောထောက်နောက်ခံပေးထားတဲ့ Syria တပ်ဖွဲ့တွေရဲ့ထိုးစစ်စတင်လိုက်ပါပြီ။ဒါပေမဲ့ဒေသရင်းကအရက်သားတွေထွက်ပြေးလာကြတဲ့အတွက်သူတို့ရဲ့စစ်စင်ရေးတွေရှေ့မတိုးနိုင်ပဲဖြစ်နေပါတယ်။ဒါအပြင် ISIS စစ်သွေးကြွအဖွဲ့ကလည်းသူတို့ရဲ့ထိုးစစ်ဆင်မှုကိုကြံ့ကြံ့ခံတွန်းလှန်နေတယ်လို့ဆိုပါတယ်။ဒီကြောင့် VOA သတင်းတောက်ဇလတိကာဟုတ်သတင်းပေးပို့ထားတာကိုဇော်ဝင်းလိုင်ပြောပြပေးပါရှင်။
စီးရီးယားနိုင်ငံအရှေ့ပိုင်းမှာပြီးခဲ့တဲ့သတင်းပတ်အတွင်းညုံမောင်းတပ်ဖွဲ့တွေရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေမစတင်ခင်မှာပဲစစ်သွေးကြွတွေထိန်းချုပ်ထားတဲ့ဒေသကထောင်နဲ့ချီတဲ့ဒေသခံအရဲသားတွေထွက်ပြေးလာနေကြတာပါ။အဲ့ဒီလိုထွက်ပြေးလာသူတွေထဲမှာ IS အဖွဲ့ဝင်ရဲ့မုတ်ဆုံးမဖြစ်သူလီဒီယာဖာဟမ်လို့အမျိုးသမီးတွေလည်းပါဝင်ပါတယ
်။ I came here without knowledge and knowledge very important in Islam and
ကျွန်မဒီကိုဘာမှမသိပဲလာခဲ့တာပါ။အသည့်တရားဟာအစ္စလမ်ဘာသာအတွက်အရန်အရေးကြီးပါတယ်။အခုလိုလာခဲ့တဲ့အတွက်ကျမနောင်တမရပါဘူး။ဘာဖြစ်လို့လဲဆိုတော့ဒီအတွေ့အကြုံကကျမကိုခံနိုင်ရည်ရှိတဲ့မိခင်တူအဖြစ်သင်ငန်းစာပေးလိုက်လို့ပါ
။ဒီဒေသမှာရှိတဲ့ကျေးရွာပေါင်းနှစ်ခုကနေလူပေါင်း2000လောက်ထွက်ပြေးကြပြီးတင်းငွေနေအထိဘဂုစွာကနေအုပ်စုငယ်လေးတွေထပ်ပြီးထွက်ပြေးလာနေကြတော့မယ်လို့လစ်လာသူတွေကပြောပါတယ်။ရောက်လာကြသူတွေကိုတော့ဘဂုစွာအပြင်ကစစ်ဆေးစခန်းမှာ IS အဖွဲ့ဝင်ဟုတ်မဟုတ်ဆိုတာစစ်ဆေးကြပါတယ်။အဲ့ဒါပြီးတော့မှအရသားတွေကိုတိုက်ပွဲတွေနဲ့ဝေးတဲ့နေရာကိုပြောင်းရွှေ့ထားပါတယ်။အိုင်ယာလန်နိုင်ငံကအလက်ဇန်ဒါဘက်မီဇရက်ကိုတော့စစ်သွေးကြွဆိုတဲ့တန်တရားနဲ့ထင်းသိမ်းထားလိုက်ပါတယ်
။ We thought the more kids we will have maybe we'll have the more women and kids if you go as a big group
အမျိုးသမီးတွေနဲ့ကလေးတွေများများပါလာရင်သူတို့နဲ့အုပ်စုဖွဲ့ပြီးတော့လာမယ်ဆိုရင်လူတွေအများကြီးလည်းဖြစ်ကလေးတွေကလည်းငိုကြဆိုတော့အနေနဲ့ Navy ပို့ပြီးဘေးကင်းလုံခြုံမယ်လို့ကျွန်တော်တို့ထင်ခဲ့ကြတာပါ။
တိုက်ပွဲတွေကနေထွက်ပြေးလာသူအများအပြားဟာအမက်တာရစ်အမက်လိုအီရတ်နိုင်ငံသားနိုင်ငံသားတွေပါဝင်ပါတယ
်ခုရှီမွန်ဂျူညာနဲ့အာရဗ်အဂျမ်ခုရှီမွန်ဂျူအဂျမ်နဲ့ဘာသာတွေကသီးရယ်ယာနီဟတ်ချ်ဘူးတ်ဘတ်မတ်စ်
ဒီမှာလူမျိုးစုံရှိကြပါတယ်အာရဗ်တွေနိုင်ငံသားတွေအများကြီးရှိပါတယ်သူတို့နေစရာအိမ်လည်းမရှိပါဘူးလမ်းမတွေပေါ်မှာပဲတဲတွေထိုးပြီးနေကြပါတယ
်စစ်သွေးကြွတွေဟာအရသားတွေကိုလူသားတိုင်းတစ်ဖွဲ့အသုံးပြုနေကြကြောင်း SDF ကလူမျိုးစုဒီမိုကရက်တစ်ပြည်သူ့တပ်ဖွဲ့ကပြောပါတယ်IS စစ်သွေးကြွတွေဟာစီးရီးယားနိုင်ငံအရှေ့ပိုင်းသူတို့ရဲ့နောက်ဆုံးအမကန်နယ်မြေဘဂုစ်ကနေအပြင်းထန်ခူးကန်တိုက်ခိုက်နေတယ်လို့ SDF တပ်ဖွဲ့ဝင်ကာဒီအယ်အဗ်ဒူလာကပြောပါတယ
်ဟာလီယာနဟနဝါအလဟဒူဒဟဒူဒ်အလ်ဘာကူစ်အင်ရှာလာခလာလ်ဟယ်ဖတ်ရာဟိုင်ရာဟန်ဟရရ
ဟာလောဒေကျွန်တော်တို့ဘဂုစ်အပြင်ကိုရောက်နေပါပြီမကြခင်ဒီနေရာကို IS လက်ကနေကျွန်တော်တို့ပြန်သိမ်းပိုက်နိုင်မယ်လို့မျှော်လင့်ရတာပါပဲအကြမ်းဖက်သမားတွေလက်ကနေဒီနေရာကိုအပီးပိုင်ပြန်မသိမ့်ပိုက်မနိုင်မချင်းကျွန်တော်တို့ဒီကနေထွက်မသွားပါဘူ
းတချိန်လုံးကတော့ IS အဖွဲ့ဟာအီရတ်နဲ့ဆီးရီးယားနိုင်ငံအတွင်းကနယ်မြေအများအပြားကိုသိမ့်ပိုက်ထားခဲ့ပေမဲ့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းနိုင်ငံတကာတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်အခုချိန်မှာအင်အားလျော့နေလာနေပါပြီလောလောဆယ်မှာတော့နိုင်ငံစလုံးမှာ IS အဖွဲ့ကနယ်မြေတချို့ကိုသာထိန်းချုပ်ထားနိုင်ပေမဲ့ထိုးစစ်ဆင်လာသူတွေအထိနာအောင်ပြန်လည်တိုက်ခိုက်နိုင်သေးတဲ့အနေအထားတော့ရှိနေပါသေးတယ်ခင်ဗျာ
ကိုယ်ဆောင်ဝင်လိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္လာညချမ်းသတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဖေဖော်ဝါရီလ17ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောင်တရင်လွာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ကျမတို့လူသားတွေကလူရဲလို့ဖြစ်လာခဲ့ရင်ကျမတို့ခြောက်လန့်ရမယ်ဘဝခင်းချင်းကြီးမှာကိုယ့်ရဲ့ယုံကြည်အားကိုးရမှုဆိုတာလေးကလည်းတသိတတိသားပါဝင်ပါလေရှင
်မခင်တမိုးရဲ့ယုံကြည်ရပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်အခုအရင်ဦးဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံကတောင်သူတွေအနေနဲ့မြန်မာလေယာစိုက်ပျိုးရေးဘဏ်ကနေငွေချီးပြီးတော့လေယာသုံးဆက်ပစ္စည်းတွေဝယ်ယူတဲ့နေရာမှာကျိုးနီစနစ်တွေရှိနေတဲ့အတွက်တောင်သူတွေတင်တာမကပဲနဲ့ဆက်ပစ္စည်းရောင်းချတဲ့လုပ်ငန်းရှင်တွေအတွက်ပါလုပ်ငန်းနှောင့်နှေးကြံ့ကြာမှုနဲ့အခက်အခဲတွေရှိနေတယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်မြန်မာနိုင်ငံကပြည်내နဲ့တိုင်းဒေသကြီးတချို့ကမြို့ကြီးတွေမှာတော့ဆိုင်ကွဲတွေဖွင့်ပြီးတော့ရောင်းချနေတဲ့စိမ့်ရောင်စုလေယာသုံးဆက်ပစ္စည်းကုမ္ပဏီက Managing Director ဦးကျော်ဝင်းကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာကိုကျော်ဝင်းလိုင်တင်ပြထားတာနားဆင်ပါရှင်
ကျွန်တော်တို့လည်းဟိုလေသမားတွေနဲ့ဟိုမကြာခဏမေးဘူးတယ်လေဟောဆိုတော့ဗာပြောလဲဆိုတော့သူတို့ကြုံရတဲ့အခက်အခဲတွေပေါ့နော်ဟိုဒီအမတော်ကြီးငွေကိစ္စကအစားဒီဆက်ပစ္စည်းတွေတုံးတဲ့နေရာမှာနောက်ဆုံးရုပ်ဆော့ဆုံးလေရစိုက်ပျိုးရေးကဏ္ဍမှာဟိုလုံနိုင်ကိုင်းနိုင်တဲ့လူငယ်အင်အားတွေညော့နေသွားတဲ့အခြေအနေအထိသူတို့ရင်ဖွင့်ကြတာတွေရှိတယ်လေဟိုနိုင်ငံသားကိုထွက်ပြီးအလုပ်လုပ်ကြတဲ့ခါကျတော့ဆိုတော့ကျွန်တော်သိကျင်တာကကိုကျော်ဝင်းတို့လိုမျိုးဒီဆက်ပစ္စည်းတွေရောင်းနေတဲ့သူတွေနဲ့ထိတွေ့ဆက်ဆံတဲ့လယ်သမားတွေဘက်ကရောသူတို့ဘလို့အခက်အခဲတွေရှိသလဲဆိုတာကိုများပြောကြတာတွေရှိလဲဗ
ျလယ်သမားတွေအနေနဲ့ကတော့သူတို့ဒီဆက်ပစ္စည်းဝယ်တဲ့နေရာမှာကျွန်တော်တို့ဒီလက်တွန်းထွန်ဆက်လေးတွေဟိုဝယ်တဲ့နေရာမှာတော့ပြင်ပပုပ်ကိကဗန်အနေနဲ့ချိတ်ဆက်ပြီးသူတို့လွယ်လွယ်ကူကူဝယ်နိုင်ပါတယ်အခုနောက်ပိုင်းမြမလယ်ယာဖွံ့ဖြိုးရေးဗန်နဲ့သူတို့ချိတ်ဆက်ပြီးတော့အမလေးအဖွံ့ဖြိုးရေးဗန်ရဲ့ Jai က2 step လုံးအစီအစဉ်နဲ့ပေါ့နော်ကျွန်တော်တို့ဒီဂျပန်ပစ္စည်းတွေဝယ်မယ်ဆိုလို့ရှိရင်ဒီမလေးအဖွံ့ဖြိုးရေးဗန်မှာသူတို့တွားပြီးတော့6လတင်ပြီးတော့ဝယ်တဲ့အခါမှာသူတို့အတွက်အတိုးနှုန်းတက်တာပြီးတော့လည်းလည်းကူဝယ်နိုင်ပေမဲ့တစ်ဖက်မှာလေးအဖွံ့ဖြိုးရေးဗန်ရဲ့တချို့အခက်အခဲလေးကြောင့်ကြံ့ကြာမှုလေးလည်းရှိနေပါတယ
်ဘလို့အခက်အခဲတွေရှိသလဲကိုကျော်ဝင်းတို့နဲ့ထိတွေ့ဆက်ဆံတဲ့နေရာမှာသူတို့လေယာသုံးပစ္စည်းတွေဝယ်ဖို့ပဲဖြစ်ဖြစ်ဟိုပေါ့ဓာမီဩဇာကိစ္စပဲဖြစ်ဖြစ်ဘာဖြစ်ပေါ့မျိုးစဘာအတွက်ပဲဖြစ်ဖြစ်သူတို့ဘယ်လိုအခက်အခဲတွေရှိသလဲဆိုတာအများကြားပါလဲ
ကျွန်တော်တို့လေယာသုံးဆက်ပစ္စည်းတွေဝယ်တဲ့အခါမှာဒီတောင်သူလေသမားတွေကဘန်တွေကိုအားကိုးရပါတယ်အဲ့လိုအားကိုးတဲ့နေရာမှာပြင်ပပုပ်လိကဘန်ရှိတယ်နောက်တခါလေယာဖွံ့ဖြိုးရေးဘန်တွေကိုအားကိုးရတယ်ပေါ့နော်အစိုးရအပိုင်းလေယာဖွံ့ဖြိုးရေးဘန်တွေကိုအားကိုးရတယ်အဲ့လိုလေယာဖွံ့ဖြိုးရေးဘန်ကိုအားကိုးတဲ့အခါမှာလေယာဖွံ့ဖြိုးရေးဘန်မှာဟိုနည်းနည်းအချိန်ကာလကြံ့ကြာမှုလေးတွေဖြစ်တယ်လို့ကျွန်တော်တို့ကသိရပါတယ်လေသမားတွေကြီးကလေမှန်မှန်ဆိုလို့ရှိရင်တော့ဒီလေယာဖွံ့ဖြိုးရေးဘန်ရဲ့ process တွေကပို့ပြီးတော့ညံလာတင်းတဲ့အစားအခုနောက်ပိုင်းမှာကျွန်တော်တို့လုံးနေကင်နေနဲ့အချိန်လေးတွေနည်းနည်းနည်းနည်းပူကြလာတယ်ပေါ့တချို့ case တွေဆိုလို့ရှိရင်ကျွန်တော်တို့က2လ3လလောက်ထိတောင်ဖြစ်တယ်နောက်တစ်ခုကဒီကျွန်တော်တို့ရဲ့လေယာဉ်လုံးဆက်ပစ္စည်းတွေကိုလိုချင်တဲ့တောင်သူတွေရဲ့သူတို့ရဲ့ไซโยเจนเนี่ยเจ็ดเต็งเจนเนี่ยมาตรุอ่ะอินไทม์ป่ะเนาะเฉยมีโลจินญาบาเลยโลจินญาได้ด้วยแหละเราพวกอ่ะดีตองดูฤโหโจติญพี่รอบตะละตันดีแล้วโจติญพี่รอบลุบผู้เราอเมียนซอบาเลยโดยตอนแล้วไอ้หลุซอได้คํามาคุณน่ะก็บันเนี่ยอพรูฟก็จ่าณีได้ด้วยเราพวกเนี่ยดีโปรเซสเนี่ยตีบาเลยไอ้เนี่ยดิเลมาริมาอักแค่ขึ้นนี่บาเลย
โอเคမြန်မာနိုင်ငံမှာကျွန်တော်တို့ကြားရတာလဲဟိုခဏခဏကြားရပါတယ်ဒီလေယာကန္ဓာမရဲ့လို့မဟုတ်ဘောเนาะမျိုးစုံကန္ဓာစုံမှာပေါ့နော်ဒီကျိုးနေစနစ်ကအခုတည်းဟိုအရန်ကိုကြီးထောက်ဟောပါပေါ့နော်ရှိနေတော့မဲဆိုပြီးတော့ပြောကြဆိုကြတာတွေကြားတယ်ဟိုစီးပွားရေးလုပ်ငန်းရှင်တိုင်းလိုလိုကပြောကြတယ်ပေါ့နော်ဆိုတော့အစိုးရကပြောင်းလဲမှုတွေဖော်ဆောင်ပြီးဒီဟာတွေကျိုးနေစနစ်တွေကိုဖျက်ဖို့စူးစမ်းနေပြီဆိုပေမဲ့လည်းဒါကတိတ်ပြီးတော့မထူးခြားသေးဘူးမသိတာသိတာလည်းပြောင်းလဲမှုဖြစ်သေးဘူးဆိုတဲ့သဘောမျိုးဖြစ်နေတော့ကျိုးနေစနစ်ကဒီကြေးရိုက်မှုကရောကိုကျော်ဝင်းတို့လို
ဟိုစီးပွားရေးလုပ်ငန်းရှင်တွေအပါအဝင်လက်သမားတွေကိုဘလို့နှုံးနှက်ဖက်ပေါ့ဘလို့အကျိုးသက်ရောက်မှုတွေရှိနေလဲဗျာ
ဟုတ်ကဲ့ခင်ဗျာအဲ့ဒီဥစ္စာလည်းတော်တော်လေးကျွန်တော်တို့စိုးပါတယ်ကျိုးဒီကျိုးနီစနစ်ကလက်ရှိလည်းရှိနေတဲ့သဘောရှိပါတယ်ကျွန်တော်တို့ဥပမာပြောရမယ်ဆိုရင်ကျွန်တော်တို့ရဲ့တောင်သူတွေကကျွန်တော်တို့စက်ပစ္စည်းတွေကိုဝယ်ခြင်းနဲ့ဆိုရင်ကျွန်တော်တို့မြို့နယ်အဆင့်မှာနေမယ်လက်မှတ်ပေါင်းကျွန်တော်တို့ဟာလောက်ဒီ800လောက်သူတို့ထိုးရတယ်လို့ကျွန်တော်တို့ပြန်ကြားရပါတယ်အဲ့ဒါပြီးတဲ့အခါမှာဒီ800ကိုထိုးဖို့တော့ကတစ်ခါအချိန်ယူတဲ့သဘောဖြစ်သွားပါတယ်တစ်ခါပြီးတဲ့အခါကျလို့ရှိရင်တိုင်းအဆင့်ကိုကျွန်တော်တို့တက်သွားပါတယ်တိုင်းအဆင့်တက်တဲ့နေရာမှာလည်းသက်ဆိုင်ရာပြည်နယ်စီမံဘဏ္ဍာဝန်ကြီးလက်မှတ်အပါအဝင်ကျန်တဲ့ကျွန်တော်တို့ကြားတော့ပေါ့နော်ဌာနဟာလာ၈ခု၉ခုလောက်ကတခါထိုးရပါတယ်ထိုးရတဲ့အခါမှာအဲ့ဒီမှာလည်းတခါကြံ့ညာမှုတွေတခါဖြစ်ပါတယ်အဲ့ဒီကနေမှတခါတို့ရဲ့ဒီရုံကျုပ်ဆိုတဲ့အဆင့်ကိုရောက်ပါတယ်ရုံကျုပ်ကမှတဆင့်တခါထတ်တက်တဲ့အခါမှာ steering committee ဆိုတာလည်းရှိပါတယ်အဲ့ဒီကတခါအပေါ်မှာဂျိုက်ကဒင်းကလည်းတခါပြန်ပြီးတော့ထိနေဆိုတဲ့ဟာမျိုးတွေကိုကျွန်တော်တို့ကပြန်ကြားပါတယ်အဲ့လိုဆိုတဲ့အခါကျတော့ဒီရဲ့စနစ်ကြီးရဲ့ process ကြီးဟာတခါနှလားခွဲတွေဖြစ်နေတဲ့အခါမှာလေမားတွေအတွက်ကကြံ့ညာမှုတွေဖြစ်တဲ့အပြင်ဟိုကျွန်တော်တို့လိုဟိုစက်ပစ္စည်းရောင်းချတဲ့လူတွေအတွက်လည်းငွေတစ်ပတ်ပြန်လဲရရှိဖို့ကိစ္စတွေမှာလည်းအင်တန်မှကြံ့ညာမှုတွေဖြစ်ပါတယ်အဲ့ဒါအပြင်ဟိုကျွန်တော်တို့တိုင်းပြည်မှာအခုလက်ရှိဆိုရင်ဒီကျွန်တော်တို့ဝန်ထမ်းအပိုင်းအားနည်းချက်တွေကလည်းအများကြီးရှိပါတယ်အခုဆိုလို့ရှိရင်ဒီစက်ပစ္စည်းရောင်းတဲ့နေရာမှာလည်းဝန်ထမ်းမလုံလောက်မှုတွေသက်ဆိုင်ရာမြို့နယ်ဘဏ်ကွဲတွေမှာဝန်ထမ်းမလုံလောက်မှုတွေရောင်းမလို့တချို့လူကျင်တဲ့တောင်သူတွေအတွက်မရတာတွေတချို့ဝင်နိုင်နေရဲ့ဒီချင်းဝင်စနစ်အပေါ်မှာအပြေဝတချို့နားမလဲပဲနဲ့သူတို့ပြောတဲ့ဟာတွေလည်းအဲ့ဒါလေးတွေလည်းကျွန်တော်တို့ကပြန်ကြားရပါတယ်ဆိုတဲ့အခါကျတော့အဲ့ဒီအခက်အခဲလေးတော့ကျွန်တော်တို့ရှိပါတယ်ခင်ဗျာဒီလေယာဉ်ပွင့်မျိုးရေးဘဏ်နဲ့ပတ်သက်လို့ပြောရလို့ရှင်ကျွန်တော်တို့အရင်ပုံစံနဲ့နှိုင်းရှင်မယ်ဆိုလို့ကျွန်တော်အများကြီးတိုးတက်မှုရှိပါတယ်ခင်ဗျာအရင်တော့ဆိုလို့ရှင်လေယာဉ်ပွင့်မျိုးရေးဘဏ်ကဒီလိုလေယာဉ်သုံးဆက်တွေအတွက်ဒီလိုကူညီထောက်ပံ့ပြီးတော့ဟိုကလုပ်ပေးတယ်ဆိုတဲ့အစီအစဉ်တွေကမရှိပါဘူးအဲ့ဒါတွေကအခုဒီနောက်ပိုင်းဆိုရတဲ့လက်ထက်ကြမှာဒါတွေဖြစ်လာတဲ့အပြင်ကိုလည်းအခုနောက်ပိုင်းလှုပ်တဲ့ကိစ္စတွေမှာလည်းအဂတိတရားကင်းကင်းရှင်းရှင်းနဲ့ဟိုဟာလှုပ်တဲ့ကိစ္စတွေအများကြီးကျွန်တော်တို့ကြုံတွေ့ရပါတယ်။အဲဒီ process တွေနှီးနေတယ်ဆိုတဲ့ကိစ္စမှာပဲကျွန်တော်တို့အခက်အခဲဖြစ်နေတာပါခင်ဗျာ
။လက်ရှိအစိုးရအပေါ်ဝေဖန်ထောက်ပြပြောဆိုကြတဲ့နေရာမှာလည်းနှစ်ဖက်တော့ရှိတာပေါ့နော်။ဟိုမကောင်းဘူးဆိုပြီးတော့ဆိုလိုချင်တာအားမလို့အားမရဖြစ်ပြီးတော့မကောင်းတဲ့ဘက်ကဝေဖန်ပြောဆိုကြတဲ့ဟာတွေရှိတယ်လို့ပဲ။အော်စောစောကကိုကျော်ဝင်းပြောသလိုဟိုကောင်းတဲ့ဘက်မှာတိုးတက်ပြောင်းလဲလာနေတဲ့ခန္ဓာတွေလည်းရှိတာပေါ့နော်ကိုကျော်ဝင
်း
ပုဂ္ဂလိကအမြင်အရာကတော့ဘယ်နေရာတွေမှာတိုးတက်ပြောင်းလဲမှုတွေသိသာသာတွေ့ရသလဲအထူးသဖြင့်တော့ကိုကျော်ဝင်းတို့လိုစီးပွားရေးလုပ်ငန်းရှင်တွေအတွက်အထောက်အကူပြုစေမဲ့တိုးတက်ပြောင်းလဲမှုတွေဘာတွေလဲဒါမှမဟုတ်လဲဟိုဘောအားနည်းချက်ကဘာလဲဆိုတာလေးပြောပြလို့ရမလား
ဟုတ်ကဲ့ခင်ဗျာအပြီးကောင်းသောပြောင်းလဲတိုးတက်မှုတွေကတော့ကျွန်တော်တို့ဥပမာတစ်ခုပြောမယ်ဆိုရင်ကိုကျော်ဝင်းကအရင်တော့ကျွန်တော်တို့ဒီညွန်ကြုတ်တို့ကျွန်တော်တို့ဒီညွန်မှုတွေဆိုတာကဟိုတွေးဖို့ပါဖို့အစားခက်ခဲပါတယ်အခုဆိုလို့ရှိလို့ရှိရင်ကျွန်တော်တို့လုပ်ငန်းနဲ့တိုက်ရိုက်ပတ်သက်တဲ့လူတွေအတွက်ကိုကျွန်တော်တို့တွေကပြောမယ်ဆိုရင်ကိုယ်တော်ဝလဲဟာဟိုဖုန်းဆက်ပြီးတော့တောင်းမှအကူအညီတောင်းရင်တို့လည်းဒီဟာတွေဟိုအရေးယူတဲ့ဟာမျိုးတွေဟိုဆောင်ရွက်အကူအညီတဲ့ဟာမျိုးတွေအများကြီးရှိပါတယ်ဒါအမျိုးလဲတလားတစ်ခါကျွန်တော်တို့ဒီဆက်ရောင်းတဲ့လူတွေကိုအစီအဝေးခေါ်တယ်အဲဖြစ်ပေါ်နေတဲ့အခြေအနေတွေကျွန်တော်တို့ဘက်ကဖြစ်နေတဲ့အခြေအနေတွေဟိုဘက်ကဖြစ်နေတဲ့အခြေအနေတွေပြန်လည်ရှင်းတဲ့အစီအဝေးတွေပဲလဲရှိပါတယ်အဲ့ဒါတွေကအမြန်မာတွေပွင့်လင်းမြင်နာမှုတွေလည်းအများကြီးရှိလာပါတယ်အဲ့ဒါတွေကတော့ကျွန်တော်တို့ကောင်းတဲ့ဘက်တွေပါခုနကအချိန်ကြန့်ကြာနေတဲ့ဆိုတဲ့ကိစ္စတွေကအစိုးရရဲ့ဒီစီမံကိန်းတွေအောင်မြင်ဖို့တွေကျွန်တော်တို့တွေဒီစီဝါရေးလုပ်တဲ့လူတွေလူပဲပူဖို့တွေကြတော့တော်တော်ကြီးကိုစကားပြောပါတယ်စီဝါရေးလုပ်တယ်ဆိုတာအချိန်ကလည်းဟိုမြန်မာစကားပြောပါတယ်ကျွန်တော်တို့တွေမှာအခုလိုကြန့်ကြာတဲ့အတွက်ကြောင့်မလို့ငွေစည်းအပြောင်းအလဲတွေဖြစ်တဲ့အခါမှာလည်းဆက်ရောင်းချတဲ့လူတွေကဟိုမျက်နှာမှုတွေရှိပါတယ်ဒါတွေကတော့ကျွန်တော်တို့မကောင်းတဲ့ဘက်တွေပေါ့အဲ့တော့အဲ့ဒါလေးတွေကိုများပြုပြင်နိုင်မယ်ဆိုလို့ရှိရင်တော့ဟိုရှေ့ဆက်ပြီးတော့အများကြီးကောင်းသွားမယ်တဲ့ဘောလို့ကျွန်တော်ယူဆပါတယ်
ကိုယ်စော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်မှာတော့ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့သူယုံကြည်အားစီစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့မနက်ဖြန်အင်္ဂါညတဲ့လေလိုက်စီစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိတယ်လဲဆိုတာနားဆင်ပါရှင်။
ပြောရှိမြန်ကမြအခုလာမဲ့ဖေဖော်ဝါရီလ12ရက်နေ့ဟာမြန်မာလွတ်လပ်ရေးခေါင်းဆောင်တွေနဲ့တိုင်းသားခေါင်းဆောင်တွေမျှော်မှန်းခဲ့ကြတဲ့ပြည်အောင်စုတရပေါ်ထွန်းရေးပြည်လုံးစာချုပ်ချုပ်ဆိုခဲ့တဲ့နေ့ဖြစ်ပါတယ်။82နှစ်မြောက်ခဲ့ပြီမဲ့တိုင်းသားအဖွဲ့အစည်းတွေကဒန်းတူရေးနဲ့ကိုပိုင်ပြည်တန်းခွင့်တွေအတွက်တောင်းဆိုလှုပ်ရှားနေရသေးပါ။ပြည်လုံးစိတ်ဓာတ်ကိုအရင်ပြုတ်ပြီးတော့ဒုတိယပြည်လုံးညီလာခံဆိုပြီးတော့လက်ရှိဆွေးနွေးကလည်းဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးအတွက်ကြိုးပမ်းနေရသေးပါ။တိုင်းသားတွေလူလာကြတဲ့ပြည်အောင်စုတည်ဆောက်ရေးမှာဘလို့အခက်အခဲတွေရှိနေလဲ
ဖြစ်နိုင်ခြေအလားအလာကောင်းတွေကဘယ်လောက်ရှိသလဲလာမယ့်အင်္ဂါနေ့ညဓာတ်လီလိုက်အစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမိများလူရဲသရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဓာတ်လီလိုက်အစီအစဉ်လွှင့်ထုတ်ချိန်မှာခေါ်ယူပေးပါမယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်ကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းဖုန်းနံပါတ်က12392382555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ
မနေ့ပြန်အင်္ဂါညဒဲလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသည်ရှင်ဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ် Facebook လူမှုကွန်ရက်ပေါ်လာတာဟာဆိုရင်15နှစ်ရှိသွားပါပြီဒီ15နှစ်အတွင်းမှာဘယ်လိုမျိုးကောင်းကျိုးဆိုးကျိုးတွေဖြစ်စေခဲ့ပါသလဲဆိုတာကိုတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင်
Facebook လူမှုကွန်ရက်ပေါ်လာတာ15နှစ်တောင်ရှိသွားပြီကိုသားညွန်ဦးရေ Harvard တက္ကသိုလ်ကျောင်းသား Mark Zuckerberg ကတက္ကသိုလ်ကျောင်းသူကျောင်းသားတွေအချင်းချင်း online ပေါ်မှာချိတ်ဆက်လို့ရအောင်ဆိုပြီးတော့မှ thefacebook.com ဆိုတဲ့လူမှုကွန်ရက်ကို2004 February 4ရက်နေ့မှာစပြီးတော့မိတ်ဆက်ခဲ့တာအခုတော့ဒီကမ္ဘာလုံးမှာသုံးဆွဲသူတန်း2000ကျော်အောင်ရှိနေပြီ
ကမ္ဘာကြီးမှာတယောက်နဲ့တယောက်ဆက်သွယ်ကြတဲ့ပုံစံကိုပြောင်းသွားအောင်လုပ်နိုင်ခဲ့တဲ့လူမှုကွန်ရက်လို့ပြောရင်မမှားဘူးမဆွေးပြမောဒါပေမဲ့ Facebook ပေါ်လာတဲ့15နှစ်အတွင်းသူကြောင့်လူလောကကြီးကိုဘလောက်ကျိုးပြုတ်တယ်လဲဘလောက်ထိခိုက်စီလဲဆိုတာကို15နှစ်နှစ်ပတ်လည်မှာပြောနေကြဆွေးနွေးနေကြတယ်ဗ
ျအကောင့်တွေဖြစ်စေခဲ့တာကိုပြောမယ်ဆိုရင်တော့ဒီချစ်ခင်သူတွေမိတ်ဆွေတွေဆွေမျိုးတွေနဲ့ဘလောက်ပဲအဝေးမှာရောက်နေနေနီးနီးလေးမှာရှိနေတယ်လို့မျိုးချိတ်ဆက်ဆက်သွယ်ပေးတယ်အားနည်းသူတွေရဲ့အတန်တွေကိုကြဲကြဲလောင်လောင်ကြားအောင်လို့ဆင်တင်ပေးနိုင်တယ်သတင်းတွေဖျော်ဖြေရေးတွေကိုသိနိုင်ရယူနိုင်တဲ့အရင်းမြစ်တစ်ခုအနေနဲ့သုံးနိုင်တယ်တခါဒီဒပိုင်းတနိုင်စီးပွားရေးကနေပြီးတော့နိုင်ငံစုံလုပ်ငန်းကြီးတည်ထောင်ဖို့အတွက်ကိုအများကြီးထောက်ကူပေးတယ်တဘာဝဘေးကျုံလာပြီးအန်ဒီယဘေးကျုံလာပြီးဆိုရင်လေကိုဘေးလွတ်မလွတ်ဆိုတာကိုကွန်ရက်ထဲမှာရှိနေတဲ့သူမှန်သမျှကိုထိထိရောက်ရောက်အသိပေးနိုင်တယ်အဲ့လိုကောင်းတဲ့ဘက်ကအကျိုးရှိအောင်အသုံးဝင်အောင်လုပ်ပေးနိုင်တာတွေကတော့ Facebook ရဲ့ကောင်းတဲ့အချက်တွေလို့ပြောရမှာပဲ
သူကြောင့်ဖြစ်တဲ့ပြဿနာတွေကလည်းမသေးလောက်ဘူးဗျကိုကြီးအချက်လက်လုံညွှန်းရေးပိုင်းလိုမျိုးအလေးနဲ့ထားရမယ့်ပြဿနာတွေကလည်းအများကြီးနောက် online ပေါ်ကနေပြီးတော့ရန်ဖြစ်အောင်လို့စွာပေးခြင်းသူတွေနိုင်ထက်စီးနှင်းလှုပ်ခြင်းသူတွေခွဲခြားနှိမ်ချနေတဲ့သူတွေပြဿနာမဖြစ်ဖြစ်အောင်လို့တမင်လုပ်နေတဲ့သူတွေအတွက် online ပေါ်မှာနေရာပေးတဲ့ platform တစ်ခုလို့လည်းပြောနိုင်တယ်ဗ
ျ15နှစ်အတွင်းမှာဒီ Facebook ရဲ့ကောင်းကျိုးဆိုးကျိုးတွေကိုကျွမ်းကျင်သူတွေသုံးသပ်နေကြတာကစိတ်ဝင်စားစရာတကယ်ကောင်းပါတယ်အခုနောက်ပိုင်းနှစ်တွေမှာဒီ Facebook နဲ့ပတ်သက်လို့မကောင်းတဲ့သတင်းတွေတော်တော်လေးများနေတာကိုလည်းသတိထားမိတယ် Mark Zuckerberg ကလူမှုကွန်ရက်ဆိုပြီးတော့စလုပ်ခဲ့တဲ့အချိန်တုန်းကတော့နောက်15နှစ်ကြာလို့ရှင်သုံးတဲ့သူတန်း2000ကျော်ရှိနေမယ်လို့ကြိုတွက်ထားပုံမရဘူး Facebook ပင်မကုမ္ပဏီကြီးပိုင်တဲ့ဒီ WhatsApp Instagram နဲ့ Messenger app တွေဆိုရင်လည်းသုံးဆွဲတဲ့သူတစ်ခုစီမှာတန်း1000ကျော်အထိရှိနေလိမ့်မယ်လို့ထင်ထားမှာမဟုတ်ဘူ
းသုံးတဲ့သူများသလိုသုံးဆွဲသူတွေရဲ့ကိုယ်ရဲ့အချက်လက်တွေဘလောက်လုံခြုံအောင်အကာအကွယ်ပေးသလဲမသုံးရမနေနိုင်အောင်ဆွဲနေတဲ့ပြဿနာကိုဘယ်လိုဖြေရှင်းကြမလဲဆိုတာကတော့ဆိုးကျိုးတွေဖြစ်တဲ့ဆိုပြီးတော့ကြွညင်သူတွေကထောက်ပြကြတယ်တဲ့မှာတွေတရင်အတူရောင်တွေအမုန်းစကားတွေအစွန်းရောက်အမြင်တွေဖြန့်ပြူတဲ့စီးမင်းတစ်ခုဖြစ်လာတာကတော့ Facebook ကိုထိခိုက်စေတဲ့ပြဿနာကြီးတစ်ခုပဲမဆီမမော
Facebook ရဲ့နာမည်ကိုထိခိုက်စေခဲ့တယ်လို့ဆိုပေမဲ့ကြော်ညာဝင်ငွေကိုအဓိကထားတဲ့သူ့ရဲ့စီးပွားရေးကိုတော့ထိခိုက်လာတာမဟုတ်ပါဘူးဒါပေမဲ့စောစောပြောတဲ့ပြဿနာတွေကြောင့်လူမှုအတိုင်းအဝိုင်းတွေထိခိုက်စရာဖြစ်ခဲ့တဲ့အထက်မှာမြန်မာနိုင်ငံလည်းပါပါတယ်ရခိုင်ပြည်နယ်ကဒီရိုဟင်ဂျာမွတ်စလင်ပြဿနာမှာ Facebook ပေါ်ကနေပြီးတော့တစ်ဖက်နဲ့တစ်ဖက်အမြင်မှားအောင်အခြေအနေပိုဆိုးအောင်တမင်ရေးသားဖော်ပြခဲ့လို့ပြဿနာကြီးခဲ့ရတယ်ဆိုတဲ့ကိစ္စက Facebook အကြောင်းပြောရင်မပါမဖြစ်တဲ့အကြောင်းအရာတစ်ခုလို့ကိုဖြစ်နေတယ
်ဖေဖော်ဝါရီလ4ရက်နေ့ထုတ် Britain က Guardian သတင်းစာကြီးက Dear Mr. Zuckerberg Internet ကပြဿနာမဟုတ်ဘူး Facebook ကလာပြဿနာဆိုပြီးတော့ဖော်ပြတဲ့ဆောင်းပါးလေးပါဆိုလို့ရှင်ဆောင်းပါးရှင်ကဒီမကောင်းတဲ့ရွယ်ချက်ရှိသူတွေ Facebook ကိုအသုံးချတဲ့အကြောင်းတွေရေးထားပါတယ်အဲ့ဒီမှာဒီမြန်မာနိုင်ငံနောက်ဖက်ကနေပြီးတော့ Bangladesh နိုင်ငံကိုလူတွေထွက်ပြေးရတဲ့အထိ Facebook အသုံးချခံရတယ်ဆိုပြီးတော့ထောက်ပြထားတာပါတယ်လေ
American သမ္မတရွေးကောက်ပွဲအပအဝင်ရွေးကောက်ပွဲတွေမှာဒီမဲဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်တွေပြောင်းသွားအောင် Facebook အသုံးချခံရတဲ့ကိစ္စကလည်းလွှတ်တော်တွေမှာဆွေးနွေးမေးခွန်းထုတ်တဲ့အထိကိုဖြစ်ခဲ့တာကလည်း Facebook ရဲ့15နှစ်သမိုင်းမှာဒီအမဲဆက်တစ်ခုအနေနဲ့ပါနေတယ်လို့ဆောင်းပါးတိုင်းမှာဖတ်ရပါတယ်
ပြီးခဲ့တဲ့2018တည်းမှာတုန်းကဆိုရင်ဒီ Facebook နဲ့ပတ်သက်လို့သုံးဆွဲသူတွေရဲ့လုံခြုံရေးချိုးဖောက်ခံရတဲ့ဆိုတဲ့သတင်းတွေတစ်ခုပြီးတစ်ခုဇက်တိုက်ပဲ။နောက်ဒီနေ့အထိလဲကိုရေးလုံညုံရေးအတွက် Facebook အနေနဲ့သုံးဆွဲသူတွေကိုပုံမှန်လင်းလင်းအသိပေးတဲ့သုံးဆွဲသူတွေရဲ့အချက်လက်တွေကိုယူပြီးတော့ကြော်ညာဝင်ငွေရောက်အောင်လုပ်နေတာမှလည်းကာကန်ရှင်တွေရဲ့ခွင့်ပြုချက်ကိုရှင်းလင်းလင်းရောက်အောင်ယူတဲ့လို့တိုက်တွန်းနေကြတော့မှာပဲ
။ Facebook သုံးသူတွေအတွက်ကိုရေးလုံညုံရေးစိတ်မချစရာတွေရှိနေပေမဲ့ Facebook ကိုမသုံးဘဲနေမလားဆိုရင်တော့ဖြတ်ဖို့ခက်တယ်လို့တော်တော်များများကပြောကြတယ်ရှင်။ Forbes magazine ရဲ့ဆောင်းပါးတစ်ခုမှာဆိုရင် Facebook ကလူတွေရဲ့ဘဝတွေမှာဘလို့ဆက်နွယ်ပတ်သက်နေတယ်လဲဆိုတာကိုထောက်ပြပြီးတော့ဖျက်ရခက်တဲ့အကြောင်းရေးထားတယ်။တယောက်နဲ့တယောက်ဆက်သွယ်တဲ့နေရာမှာရောဒီကိုယ့်ရဲ့နေတတူကလှုပ်ရှားလဲပတ်နေတဲ့နေရာမှာရောအလုံးလုံးတဲ့နေရာမှာရောအစွန်းစုံစုံဒီအစိုးရတွေနဲ့ပတ်သက်တဲ့နောက်ဆုံးသတင်းတွေသိချင်ရင်တော့မှ Facebook ပေါ်မှာကြည့်လို့ရတယ်လို့ဆောင်းပါးရှင်ကရေးတယ်
။လူတွေရဲ့ဘဝကို Facebook ကထိန်းချုပ်ထားသလိုဖြစ်တဲ့အထိကိုကိုယ်နဲ့ပတ်သက်တဲ့အကြောင်းတွေမှာ Facebook ကထဲထဲဝင်ဝင်ပတ်သက်နေပါတယ်။online ပေါ်ကကိုယ့်ရဲ့အကြောင်းတွေတင်မကောက် offline မှာဖြစ်နေတဲ့ကိစ္စတွေကိုပါ Facebook ကချိရခန့်နေကိုကြီးအချက်တွေမလုံခြုံဘူးဆိုတာသိလျက်နဲ့သူကိုယ်တိုင်လည်း Facebook ကိုမတုံးရမနေနိုင်ဘူးဖျက်ရအလွန်ခက်တယ်တဲ့ဒါကြောင့်လည်းပဲဒီလုံခြုံရေးပြဿနာတွေတစ်ခုပြီးတစ်ခုပေါ်နေတာတော့မှ Facebook တုံးသူတွေတိုးနေတော့မှာပဲလို့အဲ့ဒီဆောင်းပါးကပြောပါတယ
် California တက္ကသိုလ် Berkeley ကဒီ information ဌာနတွဲဘက်ဌာနမှူး Jess Goldhammer ကလည်း Facebook ကိုဘာကြောင့်လူတွေဖျက်ရခက်ခဲတယ်လဲဆိုတာကိုအခုလိုသုံးသပ်ပြပါတယ
် But I think it's going to be hard to get people to actually abandon that platform in part because remember the business model is stay addicted to the platform give us as much data as you possibly can let us sell that
Facebook ကိုမတုံးမဲ့ဆွန့်လွတ်လိုက်ဖို့ဆိုတာခက်ခဲပါလိမ့်မယ်တဲ့ Facebook ဝင်ငွေရအောင်လှုပ်ထားတဲ့ပုံစံကလူတွေဆွဲပြီးသုံးနိုင်သမျှသုံးနိုင်အောင်ဆွဲဆောင်တယ်သုံးတဲ့သူတွေနဲ့ဆိုင်တဲ့ကိုယ့်ရဲ့အချက်လက်ကိုများနိုင်သမျှများများရအောင်ယူတယ်။အဲ့ဒီအချက်လက်တွေကိုကြော်ညာရှင်တွေကိုရောင်းတယ်။ကြော်ညာတွေကရတဲ့ဝင်ငွေနဲ့သုံးဆွဲသူတွေသဘောကျတဲ့ဒီနည်းပညာဝန်ဆောင်မှုတွေကိုပြန်ပေးတယ်။အဲ့ဒီဝန်ဆောင်မှုတွေကြောင့်လူတွေကဆွဲနေတယ်။ Facebook ကိုဖျက်ဖို့ခက်ခဲတယ်လို့ California တက္ကသိုလ် Berkeley က Information ဌာနတွဲဘက်ဌာနမှူးကရှင်းပြတာပါ
။ Facebook လူမှုကွန်ရက်ကိုဖန်တီးတည်ထောင်တဲ့ Mark Zuckerberg ကတော့ကမ္ဘာကြီးမှာလူတိုင်းအင်တာနက်သုံးနိုင်ရမယ်။တယောက်နဲ့တယောက်အကျိုးရှိရှိချိတ်ဆက်ဆက်သွယ်နိုင်ရမယ်။လူသားတွေကိုအကျိုးပြုတဲ့လူမှုကွန်ရက်ဖြစ်ရမယ်ဆိုပြီးတော့ Facebook နဲ့ပတ်သက်လို့ရည်ရွယ်ချက်ကောင်းတွေထားတဲ့အကြောင်း15နှစ်ပြည့်အထိမ်းအမှတ်ထုတ်ပြန်ကြမှာပြောထားပါတယ
်15နှစ်တွင်ဒီလူမှုအတိုင်းအဝိုင်းအတွက်ကောင်းကျိုးတွေဖြစ်အောင်လှုပ်ပေးနိုင်ခဲ့တယ်လို့ဆိုဂျိုးဖြစ်စေခဲ့တာကလည်းညင်းမရပါဘူး15နှစ်တွင်မှာဒီသုံးဆွဲသူတန်း2000ကျော်တိုးတက်ခဲ့တယ်လို့နောက်15နှစ်မှာဆက်ပြီးတိုးတက်နေမှာလားဆိုတာကတော့ Facebook ရဲ့ပုံရိပ်ထိခိုက်စေခဲ့တဲ့ကိစ္စတွေကို Facebook ကုမ္ပဏီတာဝန်ရှိသူတွေဘလောက်ထိထိရောက်ရောက်ကင်သွယ်တယ်လဲဆိုတဲ့အပေါ်မှာမူတည်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပြောနေကြပါတယ်ရှင
်ကိုသားညုံကိုကြီးတင်ဆက်ခဲ့တဲ့မဆုမျက်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့မရေးတနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်အောင်သတင်းလောမှာတော့ဒီနှစ်အတွက်အကယ်ဒမီတက်ကြိုစီရင်ဝင်တွေတစုတစည်းတဲ့ရိုက်ဖြစ်ကြတဲ့တက်ပုံပြီးတော့ sorry နိုင်ငံမှာသွားပြီးတော့ဖျော်ပြေတဲ့အီတလီကနာမည်ကျော်အဆိုတော်ကြီး Andrea Bocelli ဒီလိုမျိုး Guardiola ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်ကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ် February 4ရက်တနင်္လာနေ့တော့ Pop အဆိုတော်လေးတွေကMexico မင်းသမီး Yaliza Aparicio နဲ့ Mexico Director Alfonso Cuarón တို့ကိုတခြား Academy တက်ကြိုစီးဝင်နေတဲ့အတူတစုတစည်းတဲ့တွေ့ခဲ့ရတာပါနှစ်စဉ်အစဉ်လာမပြတ်ဒီလိုမျိုး Academy တက်ကြိုစီးဝင်နေတဲ့ပုံစုရိုက်ကြတာဖြစ်ပါတယ်လာမယ့်သတင်းသုံးပတ်ကြာမှာ Academy စုပေးပွဲကျင်းပမှာဖြစ်ပြီးတော့မင်းသား Glenn Close Bradley Cooper Rami Malek နဲ့မင်းသမီး Amy Adams တို့အပါအဝင်တခြားရုပ်ရှင်ထုတ်လုပ်သူတွေရုပ်ရှင်တီးဖြတ်သူတွေဇာတ်ဝင်အဝတ်အစားဒီဇိုင်နာတွေရုပ်ရှင်မှတ်တမ်းရုပ်ရှင်မှတ်တမ်းဖန်တီးသူတွေနဲ့ဂီတသမားတွေဒီလိုမျိုးအနုပညာအမျိုးပေါင်း24မျိုးအတွက်တက်ကြိုစုစည်းမှာပါဝင်တဲ့သူတွေအားလုံး Beverly Hills မှာ Oscar နေ့လည်စာဆောင်ပွဲကိုတက်ရောက်ခဲ့ပါတယ်။အဖွဲ့ဝင်တွေရဲ့မဲထဲဝင်မှုနဲ့ Oscar ဆုဘသူ့ကိုပေးမလဲရွေးချယ်တဲ့အနုပညာနဲ့သိပ္ပံရုပ်ရှင် Academy ရဲ့ဥက္ကဋ္ဌ John Bailey ကိုလည်းဒီအခမ်းအနားမှာတွေ့ရပြီးတော့ဒီနေ့ဆုတက်ကြိုရွေးခန့်ရတဲ့သူတွေကိုကြည့်မယ်ဆိုရင်တော့အလွာဆုံးနောက်ခံအတိုင်းဝိုင်းဆုံးအသားအရောင်ဆုံးပါဝင်တာတွေ့ရတယ်လို့သူကပြောပါတယ်။ဒီနေ့အခမ်းအနားကိုတော့ပွဲစီစဉ်တင်ဆက်သူမရှိဘဲနဲ့ကျင်းပလိမ့်မလားဆိုတော့ဘာသတင်းမှထွက်မလာသေးပါဘူးဒီနေ့ဆုတက်ကြိုရွေးခန့်ရတဲ့ဆင်းနဲ့မှာတော့ Mexico Director Alfonso Cuarón ရဲ့ Roma ရုပ်ရှင်ဇာတ်ကားနဲ့ Greek Director Yorgos Lanthimos ရဲ့ Hata ရုပ်ရှင် The Favorite ကတက်ကြိုရွေးချယ်ခံရမှုပေါင်း10ခုစီနဲ့ Oscar ဆုစည်းမှာဥဆောင်နေပါတယ်ရှင် Oscar တက်ကြိုဆုစည်းမှာဥဆောင်နေပါတယ်ရှင်အင်းနင်းဂျော်ဒန်နိုင်ငံမှာ900စုလောက်ထဲရရှိခဲ့တယ်လို့ယူဆရတဲ့ပက်ထရာမျိုးကိုတီးခဲ့တဲ့အစ္စလမ်ဘာသာမပေါ်ထွက်ခင်ကာလအာရဗ်နယ်ဘွားတွေဖြစ်တဲ့နဘေဒီယန်တွေတဲကန်နာရတွေကကြောက်တုံးတွေကိုထွင်းပြီးတော့စောက်ခဲ့တဲ့နှစ်2000တက်တန်းရှိ မာဒရဲ့ဆာလက်နေရာဟာ UNESCO ကုလသမဂ္ဂရဲ့ကမ္ဘာအမွေအနေနဲ့သတ်မှတ်ခံထားရပြီးအယ်လူယာမြို့မှာရှိတာပါ။အဲဒီအယ်လူယာမြို့မှာကျင်းပတဲ့ဆောင်းရာသီပွဲတော်ကိုတော့အီတလီကနာမည်ကျော်အဆိုတော်ကြီးအန်ဒရီယာဘူချယ်လီတွားရောက်ပြီးတော့ဖျော်ဖြေခဲ့လို့ပရိသတ်တွေအရင်သဘောကျခဲ့ပါတယ်။ Winter at Tandoro ပွဲတော်မှာအန်ဒရီယာဘူချယ်လီကကွန်တေးပါတီရိုနောက်ပြီးတော့လာဒေါနာမွန်ပီလီနဲ့ဒေါနာနွန်ဗီဒီမိုင်တို့အပါအဝင်သူရဲ့နာမည်အကျော်ဆုံးသချင်းတွေနဲ့ရွှေပွဲလာပရိသတ်တွေကိုဖျော်ဖြေခဲ့ပါတယ်။သူရဲ့နောက်ဆုံးသချင်းကိုတော့ sorry ရိုးရာဝှစ်ဆောင်ပြေဆောင်ဝေ့ပြီးတော့ဖျော်ဖြေခဲ့တာပါ။သူရဲ့နောက်မှာတန်ဆောင်တီဝိုင်းနဲ့ခွာရနောက်ခံတင်းကြီးတို့200လောက်အားဖြည့်ထားပါတယ်။ဒီပွဲတော်မှာတော့မီးပုံးမြန်အလုံး600လောက်လွတ်ခဲ့ပြီးတော့ဒါဟာအယ်လူယာမြို့မှာမီးပုံးမြန်ပွဲတော်ကိုပထမဆုံးချိန်ကျင်းပတာလည်းဖြစ်ပါတယ်။Winter at Tandoro ပွဲတော်ကိုတော့ February 23ရက်နေ့ထိကျင်းပမှာဖြစ်ပြီးတော့အိမ်မှာယဉ်ကျေးမှုအမှုပညာနဲ့တမိုင်းမွေဆိုင်ရာပွဲတွေပါဝင်ပါတယ်ရှင်။ February 4ရက်နေ့ကနေပြီးတော့ New York မြို့မှာစတင်ကျင်းပတဲ့ New York Fashion သတင်းပတ်အစမှာတော့အမျိုးသား Fashion တွေကိုအရင်ပြခဲ့တာပါ။2019စောင်းနဲ့စောင်းရသည် Fashion ဖန်တီးမှုတွေဖြစ်ပြီးတော့ Spain က Fashion ဒီဇိုင်းဖြစ်တဲ့ Palomo Spain ကပထမဆုံး3ရက်မှာသူတို့ရဲ့၈ချိန်မြောက်ဖန်တီးမှုလက်ရာကိုပြသခဲ့ပါတယ်။နာမည်ကျော်ရုရှားဘယ်လေးအကပညာရှင်ကြီးဒီယက်ဂီလက်ဖ်ရဲ့ဘယ်လေးရူစ်ကုမ္ပဏီဘယ်လေးဝတ်စုံတွေနဲ့20ရာစုအစောပိုင်းစပိန်ကျေးလက်ဝတ်စုံတွေကိုခံစားအတူယူပြီးတော့ဒီတစ်ခေါက်သူတို့ရဲ့ဖက်ရှင်ဒီဇိုင်းတွေကိုဖန်တီးထားပါတယ်။တမိုင်းကိုနောက်ခံယူပြီးတော့ခစ်ပေါ်ဟန်ဆွတ်ထားတယ်လို့ပြောပါတယ်။အမျိုးသားတွေအနေနဲ့လှလှပပဖြစ်ဖို့အတွက်စိတ်ကြိုက်လုပ်ပိုင်ခွင့်ရှိတယ်ဆိုတော့သူတို့ရဲ့ဖက်ရှင်ဒီဇိုင်းရည်ရွယ်ချက်ကိုလည်းသူတို့ရဲ့ဖန်တီးမှုတွေမှာမပြတ်မကွက်ထည့်ထားတာပါ။ဒီဇိုင်နာ Vasilis Loizides ကလည်းနယူးယောက်ဖက်ရှင်တင်ပတ်မှာတော့ကြားမမကွဲလိန်ခွဲချောင်းဝင်ရှိတဲ့သူရဲ့ဒီဇိုင်းတွေကိုပြခဲ့တာပါ။လူပေါင်းတိုင်ဝိုင်းထဲမှာရှိနေတဲ့မိဂွန်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖက်ရှင်ရှုထောင့်ကနေဆွေးနွေးတဲ့သဘောပါ။ဥမာသူများနဲ့မတူထူးခြားမှုဒါမှမဟုတ်ထင်ပေါ်မှုကိုစိုးရွံတာဒါမှမဟုတ်ရင်လည်းလိန်ခွဲပြမှုအရာပြုမှုဆောင်ရွက်ရတာဒါမျိုးတွေကိုပြောထားပါတယ်လို့ဒီဇိုင်နာ Vasilis ကပြောသွားပါတယ်။သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းနှလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းနှရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht.
ဘေးသနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကသူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီသတင်းပတ်ရဲ့သူယုံကြည်ရအစီအစဉ်မှာတော့ရန်ကုန်မြို့ကမက်ခင်တပ်မွန်သူဘာကိုယုံကြည်သလဲဆိုတာကိုဝေမျှထားပါတယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ
်။မင်္ဂလာပါရှင်။ကျွန်မဒီနေ့ကိုယုံကြည်ရဆိုတဲ့အကြောင်းအရာလေးနဲ့ပတ်သက်ပြီးတော့ပြောပြချင်ပါတယ်ရှင်။ကျမတို့လူသားတွေကလူရဲလို့ဖြစ်လာခဲ့ရင်ကျမတို့ခြောက်လန်းရမယ်ဘဝခင်းချိန်ကြီးမှာကိုယ့်ရဲ့ယုံကြည်အားကိုးရမှုဆိုတာလေးကလည်းတသိတ္တေတာပါဝင်ပါလေရှင်။နိုင်ငံရေးစီးပွားရေးလူမှုရေးဘာသာရေးစတဲ့ကိစ္စရတိုင်းမှာလည်းယုံကြည်မှုဆိုတာအဓိကပါဝင်မိသားပါ။တကယ်လို့ကျမရဲ့ယုံကြည်မှုကဘာလဲလို့လေ့လာခဲ့ရင်ကျမရဲ့ယုံကြည်ရာကျမကိုယ်တိုင်ပဲလို့ပြန်ဖြေမိမှာပါပဲ။ဘာကြောင့်လဲဆိုတော့မိမိကိုယ်သာကိုယ်ခွဲရဆိုတဲ့စာမို့လေးတိုင်းပဲ။ကိုယ့်ကိုယ်ကိုအားကိုးယုံကြည်ရခြင်းရဲ့အကျိုးရလဒ်တွေကများလွန်းလို့ပါပဲရှင်။ဘဝမှာကြုံတွေ့ရမယ့်အခက်အခဲတွေ၊အတားအဆီးတွေအားလုံးကိုအလွယ်တကူကျော်လွှားနိုင်ဖို့ဆိုတာလေကိုယ့်ကိုယ်ကိုယုံကြည်နေမှရမှာပါ။ဒါဝင်ကလုံနိုင်နေဆိုတဲ့ခိုင်မာပြတ်သားတဲ့ဆုံးဖြတ်ချက်ဆိုတာလေအဲ့ဒီယုံကြည်မှုကြောင့်ပဲဖြစ်ပေါ်လာတဲ့တတိပါပဲ။ကျမတို့အရာရာတိုင်းကိုအရှုံးပေးနေရင်အမြဲတမ်းတိမ်ငယ်အာရုံနေရင်အောင်မြင်မှုဆိုတဲ့အရာနဲ့ပိုးပြီးတော့ဝေးသွားကြရပါလိမ့်မယ်။ကျမလွန်ခဲ့တဲ့တစ်ပတ်ကစောက်တော့ဖတ်ခဲ့ရပါတယ်။အဲ့ဒီထဲမှာအကျွေးလေးနဲ့နစ်မွန်းနေတဲ့စီးပွားရေးလုပ်ငန်းရှင်တယောက်ဒီခက်ခဲတွေကိုယုံကြည်မှုဆိုတာတစ်ခုနဲ့ဘလို့ဖြစ်ရှင်းသွားလဲဆိုတဲ့အကြောင်းလေးပါပဲ။အရင်ကောက်မှလည်းဖတ်လို့ပညာရေးလည်းအများကြီးရပါတယ်။ဒီနေ့မှာပေါ့နော်။အကျွေးလေးရမ်းများနေတဲ့အဲ့တထေးကြီးဟာစိတ်တွေချုပ်ထွေးလွန်းပြီးတော့မှဗတ်ချန်လေးရခုံတစ်ခုံမှသွားထိုင်ပြီးဒီပြဿနာတွေကိုဖြေရှင်းပေးနိုင်တဲ့တယောက်အများရှိရင်ကောက်မှပဲဆိုပြီးသူတွေးနေတဲ့အချိန်မှာပဲအဖိုးကြီးတယောက်ကသူ့ရှိဘွားကနေရောက်လာ။ဘာဖြစ်နေရလဲပေါ့သူလဲဖြစ်ချောင်းကုန်စင်အားလုံးကိုခက်ခဲတွေအားလုံးဖိုးကြီးကိုပြောပြပြီးရင်ဖွင့်လိုက်တယ်တဲ့ဒါနဲ့ပဲဖိုးကြီးကအိတ်ထဲကနေပြီးဆက်လက်မှတ်တဆောင်ထုတ်ပြီးတော့မှလက်မှတ်ထိုးပြီးသူ့လက်ထဲကိုပေးလိုက်တယ်သူလဲတန်းတော်နဲ့ယူကြည့်လိုက်တယ်ပေါ့နော်အဲ့မှာပဲသူ့လိုနေတဲ့အမောင့်ထက်ပိုများတဲ့ပတ်စံတွေဖြစ်နေတယ်ပိုပြီးတော့အံ့ဩစရာကောင်းသွားတာ
ကဘာကျော်တထည်တယောက်ရဲ့လက်မှတ်ဖြစ်နေတယ်။အမသူအရန်ပြောပြီးအရန်အံ့ဩပြီးတော့ဝမ်းသာပြီးတော့ဘောနဖိုးယူသူကျေးဇူးတင်တဲ့အကြောင်းလေးပြောပေါ့။ဖိုးရံနေသူပြုံးကြည့်ပြီးတော့မှလာမင်းနေတဲ့ဒီလိုအချိန်မှာပဲဒီနေရာမှာပဲဒီအကျွေးကိုသူလာယူမယ်တဲ့အဲ့လိုပြောသွားတယ်ဖိုးရံ။သူလည်းပြောပြီးတော့ဂတိတွေပေးပေါ့နော်။သူဆက်ဆက်ဆက်ပါမယ်ပေါ့။ပြီးတော့အားနဲ့သူအိမ်ပြန်သွားတယ်။ဒီချက်လက်မှတ်ကိုသူချက်ချင်းထုံမသုံးသေးဘူး။မိခင်တေတာလည်းထည့်ပြီးသူတော့ခတ်လိုက်တယ်။ငါတဲ့ငါကိုယ်တိုင်ဖြေရှင်းကြည့်အောင်မယ်ဒီကိစ္စကို။ငါဖြည့်ချင်းကြည့်လို့မှမဖြည့်ချင်းနိုင်လို့ဆိုမှဒီပတ်စံကိုထုတ်သုံးမယ်ဒီချက်လက်မှတ်ကိုငါအသုံးပြုမယ်ဆိုသူတန်လိုက်ဆန်ချလိုက်တယ်။ဒါကြီးသူ့ဘာသူဖြည့်ချင်းကြည့်တယ်။ပထမတစ်ခုအောင်မြင်သွားတယ်။ဘာကြောင့်လဲဆိုတော့ဒီချက်လက်မှတ်ချိနေတဲ့အတွက်ကြောင့်ဘလောက်ခက်ခဲဖြစ်ဖြစ်ကူညီလို့ရတယ်ငါကရင်ကစားဖြစ်သွားခဲ့ရင်ကူညီလို့ရမယ့်ဟာရှိနေတယ်ဆိုတဲ့အတွက်ကြောင့်သူ့ရဲ့ယုံကြည်မှုကြောင့်သူလုံနိုင်တယ်။နောက်တစ်ခုဖြည့်ချင်းနဲ့အောင်မြင်သွားတယ်။နောက်တစ်ခုဖြည့်ချင်းနဲ့အောင်မြင်သွားတယ်။ဒီလိုနဲ့သူဆက်တိုက်ဆက်တိုက်ဆက်တိုက်တစ်ခုပြီးတစ်ခုဖြည့်ချင်းသွားတယ်သူအဆင်ပြေသွားပြီးရဲ့တပြေးပြေးနဲ့ပြန်အောင်မြင်လာပြီးသူ့လုပ်ငန်းကြီးအရင်တိုင်းပဲလဲပတ်လာနိုင်တယ်။ဒီလိုနဲ့ပဲတစ်နှစ်ပြည့်သွားတယ်သူဒီချက်လက်မှတ်ကိုထုံမသုံးလိုက်ရအောင်။ဒါနဲ့သူအဖိုးကြီးနဲ့ဂရုပေးထားတဲ့ပန်းချီအောင်သူပြန်သွားတယ်။အဲ့ချိန်ရောက်တဲ့အချိန်မှာပေါ့နော်။ပြန်သွားပြီးတော့ဒီချက်လက်မှတ်ကိုသူပြန်ပေးမယ်ပေါ့သူထုတ်တောင်မသုံးလိုက်ရအောင်ဆိုနေနေသူကြွားပြီးတော့ပြောမယ်ဆိုပြီးသူပြန်သွားလိုက်တဲ့အချိန်မှာအဲ့ချိန်မှာအဖိုးကြီးရောက်လာ။အဲသူဝမ်းသာအားရနဲ့ပျော်ပြီးထားပြီးတော့ဒီချက်လက်မှတ်လေးကိုပေးမယ်ဆိုပြီးလှုပ်တဲ့အချိန်မှာပဲနတ်စမတယောက်ကပြေးလာပြီးတော့တို့ဖန်ပေါ့နော်အဲ့လိုအော်အော်ပြီးပြေးလာတော့သူဘာဖြစ်တာလဲပေါ့သူတအံ့တော့ရဖြစ်ပြီးတော့သူဟိုကြီးဒီကြီးဖြစ်သွားတာအားနဲ့နတ်စမချင်းပြတယ်ဒီဖိုးကြီးကဒီလိုပဲတဲ့ဆက်လက်မှတ်တွေထုတ်ပြီးလက်မှတ်တွေချောက်ထိုးပြီးသူဒီလိုပဲပေးနေကြပေါ့နော်လူတန်းကိုချောက်ပေးနေတယ်ပေါ့အမသူအရန်အံ့ဩသွားသူ့ဒီဆက်လက်မှတ်တစ်ဆောင်ထုတ်ရေးပြီးပေးတဲ့လူကအယူဖြစ်သို့တော်လဲဒီအယူတယောက်ပေးရဆက်လက်မှတ်ကြောင့်သူကခက်ခဲအများကြီးကိုဖြေရှင်းနိုင်ပြီးအောင်မြင်လာတယ်ဒါကြောင့်ပြောချင်တာပေါ့နော်ဒီပုံမြင်လေးမှာရလိုက်တာကိုယ့်ရဲ့ယုံကြည်မှုကကိုယ်ဘလောက်ထိအကျိုးဖြစ်ဆုံးစေလဲဆိုတဲ့အရာပဲ။ကျမတို့ကိုယုံကြည်နေဖို့ကအဓိကပါ။ဘလောက်ထိဆိုးရတဲ့အခြေအနေမျိုးပဲရှိကြော်ဖြတ်လို့ရပါတယ်။အားလုံးဒီဟာလေးကိုနားထောင်ပြီးတော့အကျိုးကျေးဇူးရကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ဟာအစီအစဉ်ပါရှင်တနင်္လာညချမ်းရဲ့အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြီးညာပေးပါအောင်ရှင်
ဘဒဝမ်မှာ IS ဆွေသွေးကြွအဖွဲ့တွေရှိနေစေဖြစ်တယ်လို့အမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ရှန်နဟန်ကပြောကြားလိုက်ပါတယ်။ Syria နိုင်ငံအရှေ့ပိုင်းမှာ IS တို့သိမ်းပိုက်ထားတဲ့ထဲကနောက်ဆုံးကျန်နေတဲ့နေရာတွေကနေသူတို့ကိုတိုက်ထုတ်နိုင်ဖို့အမေရိကန်ထောက်ပံ့တဲ့လက်နက်ကိုင်အဖွဲ့တွေရဲ့ကြိုးပမ်းမှုဟာလည်းတိတိတသားတိုးတက်မှုတွေရှိတယ်လို့ယာယီဝန်ကြီးရှန်နဟန်ကဒီအာဖဂန်နစ္စတန်နိုင်ငံကိုအသွာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အမေရိကန်တပ်တွေရုတ်သိမ်းပြီးနောက်ပိုင်းမှာလုံခြုံရေးဆိုင်ရာစစ်ဆင်ရေးကိစ္စနဲ့ထောက်ပံ့ရေးကိစ္စတွေကိုဒီ NATO မဟာမိတ်တွေနဲ့လည်းဒီသတင်းပတ်ထဲမှာဆွေးနွေးဖို့ရှိတယ်လို့သူကပြောပါတယ်။ယာယီကာကွယ်ရေးဝန်ကြီးဟာအာဖဂန်နစ္စတန်နိုင်ငံကိုဒီကနေ့သွားပြီးတော့အာဖဂန်ကောင်းဆောင်တွေအမေရိကန်တပ်မှုတွေနဲ့တွေ့ဆုံခဲ့တာပါ။အမေရိကန်ကလုံခြုံရေးအရာအာမခံပေမဲ့နိုင်ငံရဲ့ရှေ့ရေးအတွက်ဆုံးဖြတ်ဖို့ကအာဖဂန်ပြည်သူတွေပဲဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်။ဗင်နီဇွဲလားစစ်တပ်ကနိုင်ငံ내ကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးလို့မရအောင်တားဆီးနေတာဟာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်ပြီးတော့ဒါဟာလူမျိုးတုံးတပ်ဖြတ်မှုနှီးပါလှုပ်ဆောင်မှုဖြစ်တယ်ဆိုပြီးတော့ဗင်နီဇွဲလားယာယီသမ္မတဟွမ်ဂွိုက်ဒိုကဒီကနေ့တင်းငွေတွေကသတိပေးလိုက်ပါတယ်။အမေရိကန်ကပေးတဲ့ဒီအစားအသောက်ဆေးဝါးနဲ့လူသားချင်းစာနာတဲ့အကူအညီတွေကိုကိုလံဘီယာနိုင်ငံဘက်ကနေဝင်မလာနိုင်အောင်လို့ဗင်နီဇွဲလားဘက်ကတားထားတာဖြစ်ပါတယ်။မလမကျင်းပမဲ့ထိုင်းရွေးကောက်ပွဲမှာဝင်ကြီးချုပ်အဝင်ရွေးခံဖို့စီရင်ပေးထားတဲ့ထိုင်းတော်ဝင်မင်းသမီးဥပုံရတနာမဟီတော်ကိုထိုင်းရွေးကောက်ပွဲကော်မရှင်ကတတ်မှတ်ချက်နဲ့မကိုက်ညီဘူးဆိုပြီးတော့ပယ်ချလိုက်ပါတယ်ရှင်
။နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတံဖတ်အင်ဂျင်နီယာကတော့ဂျိုးဂီလ်ဖြစ်ပါတယ်ရှင်။ကျွန်မကဆုမောင်ပါ။ဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါရရှင်။မနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစမျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရရှင်။
Thank you. This program has come to you from the Voice of America, Washington.